Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါရှင်2016ခုနှစ်နိုဝင်ဘာလ19ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်အောင်စုမျိုးတော် Washington DC ကနေလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုံးလွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်ကျွန်မဒီကနေ့တဲ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျွန်မအနန္ဒာချက်ပါအမေရိကန်ပြည်ထောင်စုမှရွေးကောက်ခံထားရတဲ့သမ္မတဒေါ်နယ်ထရန့်ကသူ့အစိုးရအဖွဲ့အစည်းရဲ့ထိပ်ပိုင်းနေရာတချို့အတွက် conservative အမကန်တွေကိုရွေးချယ်ခဲ့ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာဂျာမနီနိုင်ငံမှာဥရောပခေါင်းဆောင်တော်တော်များများနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်အေပက်ထိပ်သီးညီလာခံကိုတက်ရောက်ဖို့ပီရူးနိုင်ငံကိုတောက်ကြနေမှာခီးဆက်ခဲ့ပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုရှားဖောင်တဲ့အတူကြီးညာပေးမှာပါရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာကရခိုင်ပြည်နယ်မှာအရက်သားတွေလုံခြုံရေးကိုအစိုးရကစောင့်ရွက်ပေးဖို့ကုလသမဂ္ဂကတောင်းဆိုခဲ့ရတဲ့ပတ်သက်ပြီးတော့
UNHCR urges the government of Myanmar to ensure the protection and dignity of all civilians on its territory.
ကုလသမဂ္ဂအတွေ့အမှုပြောခွင့်ရပုဂ္ဂိုလ် Fahrenheit ကအခုလိုပြောကြားချက်တွေနဲ့တူတခြားကချင်ပြည်နယ်စစ်ပွဲနောက်ဆုံးရအခြေအနေတွေကိုလည်းဒီမနက်မှာပြောပြသွားဖို့ရှိပါတယ်။အခုအရင်ဆုံးထိတ်ဆုံးရသတင်းတွေကိုမန္တန္တာချန်နယ်ရှားဖောင်တို့ကကြီးညာပေးသွားမှာပါရှင
်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်သူ့ဆိုရအဖွဲ့အစ်မရှင်းနေချုပ်ဖြစ် Republican ထက်လွတ်တော် Matt Jeff Sessions နဲ့ဘဟုထောက်လှမ်းရေးအေဂျင်စီ CIA ညွှန်ကြားရေးမှူးအဖြစ်အောက်လွှတ်တော် Matt MikePompio တို့ကိုရွေးချယ်လိုက်ပါတယ်ရွေးချယ်ခံရသူနှစ်ဦးစလုံးဟာ conservative အမကန်တွေဖြစ်တယ်လို့ထင်ရှားသူတွေ conservative အမကန်တွေဖြစ်တယ်လို့လည်းထင်ရှားသူတွေကပြောပါတယ်အထက်လွှတ်တော်အမတ် sessions ဟာ trend ရဲ့မဲဆွယ်စည်းရုံးမှုတွေမှာအစပိုင်းကတည်းကအခိုင်အမာထောက်ခံခဲ့သူတူဖြစ်ပါတယ် Kansas ပြည်နယ်ကအောက်လွှတ်တော်အမတ် Pompeo ကတော့2010ပြည်နှစ်က Congress လွှတ်တော်မှာရွေးချယ်ခံရတဲ့ Republican Party တွင်သဘောထားပြင်းထန်တဲ့ဒီပါတီအဖွဲ့ဝင်ပထမအတုံးမှာတဦးအပါဝင်ဖြစ်ပါတယ်။အငိမ့်စားဒုတိယဗိုလ်ချုပ်ကြီး Mike Flynn ကိုလည်းအမျိုးသားလုံခြုံရေးအကြံပေးအရာရှိဖြစ် Trump ကကြာတာပရင်းနေနှောင့်မိုက်မှာကြေညာခဲ့ပါတယ်။ယာရုခန့်အဖို့အတွက်အငိမ့်စားဒုတိယဗိုလ်ချုပ်ကြီး Flynn ကတော့ Sessions နဲ့ Pompeo တို့လိုအထက်လွှတ်တော်မှာကြားနာစစ်ဆေးခံရမှာမဟုတ်ပါဘူး။ Republican တွေအထက်လွှတ်တော်ကိုထိန်းချုပ်ထားပေမဲ့လည်းယာရုခန့်အဖို့လွှတ်တော်တွင်ကြားနာရမှာတော့ Sessions အနေနဲ့ပြင်းထန်တဲ့မေးခွန်းတွေနဲ့ရင်ဆိုင်ရနိုင်ဖို့ရှိပါတယ်။လွန်ခဲ့တဲ့နှစ်30တုန်းကဗဟုအစိုးရရဲ့တရားရေးဆိုင်ရာယာရုတစ်ခုအတွက်အမည်စရင်တင်သွင်းခံရစဉ်မှာအစိုးရရှင်နေဖြစ်တာဝန်ယူထားတဲ့အလဘားမပြည်နယ်လူမျိုးရေးခွဲခြားတဲ့သဘောထားတွေပြောဆိုခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အပြင်းထန်ဝေဖန်ခံခဲ့ရပါတယ်
။မကြာမီယာရုသက်တမ်းကုံဆုံးတော့မဲ့အမေရိကန်ပြည်ထောင်စုသမ္မတဘရက်အိုဘားမားဟာဥရောပရှိမဟာမိတ်တွေကိုနှုတ်ဆက်စကားပြောဆိုရမှာဥရောပအနေနဲ့အမေရိကန်ရဲ့ခိုင်မြဲတဲ့ထောက်ခံမှုကိုဆက်လက်ရရှိသွားမှာဖြစ်တယ်လို့မဟာမိတ်တွေအနေနဲ့ကလည်းရုရှားနဲ့ပတ်သက်လို့ယက်တီချက်ခိုင်မာကြဖို့တိုက်တွန်းလိုက်ပါတယ်။သမ္မတတရားအနေနဲ့ဥရောပကိုနောက်ဆုံးအကြိမ်သွားရောက်တဲ့ခီးစဉ်တွင်သမ္မတအိုဘားမားအဲ့ဒီလိုပြောသွားတာပါ။အနောက်အစုဒီမိုကရေစီတည်တည်ရာဂရိနိုင်ငံကနေစတင်ခဲ့တဲ့၄ရက်ကြာခီးစဉ်ပြီးတောက်ကြနေမှာဗာလင်မြို့ကနေဥရောပကိုထွက်ခွာသွားတာဖြစ်ပါတယ်။ဂရိနိုင်ငံကိုရောက်ရှိစဉ်တွင်ဒီမိုကရေစီရဲ့စံထားချက်တွေအတွက်ဆက်လက်ရုန်းကန်လှုပ်ရှားကြဖို့အရေးကြီးတဲ့အကြောင်းလည်းသမ္မတအိုဘားမားထားလောင်းပြောဆိုခဲ့ပါတယ်။ခီးစဉ်ကိုတော့ဥရောပထိပ်သီးစီးပွားရေးနိုင်ငံတနိုင်ငံဖြစ်တဲ့ဂျာမနီနိုင်ငံမှာအဆုံးသတ်ခဲ့တာဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂျလာမာကဲဟာဥရောပမှာလွန်မိုးမှုအရှိဆုံးခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်။သမ္မတအိုဘားမားထိပ်ဆုံးဆွေးနွေးမဲ့ဒီအကြောင်းအရာတွေထဲမှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အစိုးရလက်အောက်အတ္လန်တိုက်တပတ်ချက်နိုင်ငံတွေကြားအနာဂတ်ဆက်ဆံရေးနဲ့ပတ်သက်ပြီးဥရောပကမဟာမိတ်တွေရဲ့စိုးရိမ်မှုတွေအထူးသဖြင့် EU နဲ့တိုးနဲ့တခြားအဖွဲ့အစည်းတွေအပေါ်မှာအမေရိကန်ရဲ့တန်တိတ်ထန်ချထားမှုအကြောင်းတွေပါမှာဖြစ်ပါတယ်ရှင်
အမေရိကန်ဆိုရတဲ့မှာနိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ပေးခံရနိုင်ဖွယ်ရှိသူတဦးဖြစ်မကြသေးခင်ရပ်ပိုင်းတွေကပြောဆိုနေတဲ့ Mitt Romney နဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တို့ဟာစနေနေ့မှာတွေ့ဆုံဖို့ရှိနေတယ်လို့ထရမ့်ရဲ့အဆိုရတဲ့တာဝန်လွှဲပြောင်းလက်ခံယူရေးစီစဉ်နေတဲ့အဖွဲ့အစည်းပြောပါရယ်2012ခုနှစ်မှာတော့သမ္မတလောင်းဖြစ်ရှင်ပြိုင်ခဲ့ပေမယ့်အောင်မြင်မှုမရခဲ့တဲ့ Romney နဲ့ Trump တို့အကြားဆက်ဆံရေးဟာပြည့်ပြည့်မှုမရှိပေမဲ့လို့အာဏာလွှဲပြောင်းရေးအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ရှင်းနေချုပ်တဲ့အဖြစ်လောလောလတ်လတ်အမည်စရင်တင်သွင်းခံထားရသူလည်းဖြစ်တဲ့ Jeff Sessions ကတော့ Romney ကိုအစိုးရအဖွဲ့အစ်မတာဝန်ပေးရေးစဉ်းစားဖို့ Trump ကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။အသေးစိတ်ထုတ်ပြန်ပြောဆိုတာမျိုးမရှိပေမဲ့လည်းတွေ့ဆုံမှုအတွက်စီစဉ်နေစေဖြစ်တဲ့အကြောင်းTrump ရဲ့မဲဆွယ်စည်းရုံးရေးမန်နေဂျာကွန်ဝေးကပြောပါတယ်။ဒါဆိုရင် Republican Party တွင်မှဩဇာညောင်းတဲ့သူတွေနဲ့ Trump အကြားပြည်လည်မှုရအောင်ကန့်လန့်တဲ့လုပ်ရက်တစ်ခုလည်းအများကမြင်ကြပါတယ်။ပြီးခဲ့တဲ့လတည်းပြောကြားခဲ့တဲ့မိန့်ခွန်းတစ်ခုမှာတော့ Romney က Trump ဟာအကြံဖန်သမားအတူရောင်ပုဂ္ဂိုလ်တရားအဖြစ်ရည်ညွှန်းပြောဆိုခဲ့ပါတယ်။ ရွေးကောက်ခံသမ္မတဖြစ်လာတဲ့ထရန့်ကလည်းပြင်းထန်တဲ့စကားလုံးတွေသုံးလုံးပြီးရော်မနီဟာအရှုံးသမားတယောက်ဆိုပြီးတုံ့ပြန်ခဲ့တာပါ။ဒါပေမဲ့လည်းရွေးကောက်ပွဲမှာထရန့်ရုတ်တရက်အနိုင်ရခဲ့တဲ့အပေါ်ချီကျူးဂုဏ်ယူကြောင်းရော်မနီကပြောဆိုခဲ့ပြီးတဲ့နောက်အဆက်ဆံတွေပြန်လည်စတင်ခဲ့တာဖြစ်ပါတယ်
။တနင်္လာနေ့ကကြီးမားတဲ့လက်ထုံးမှုကိုလက်ခံခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့ရုရှားစီးပွားဖွံ့ဖြိုးတိုးတက်ရေးဝန်ကြီးအလက်ဆီယူဝါယူကေဖ်ဖန်ဆီးခံခဲ့ရတာဟာစီးပွားရေးမူဝါဒရေးဆွဲတဲ့နေရာမှာပါဝင်တဲ့သူတွေအပါအဝင်အစိုးရတွင် liberal ယူဝါဒရှိသူတွေကိုသဘောထားတင်းမာတဲ့ရုရှားအစိုးရထိပ်ပိုင်းအာဏာရှိသူတွေကဖဲထုတ်ချင်တဲ့ဆိုတဲ့အယူအဆတွေဖြစ်လာစေပါတယ်။အစိုးရပိုင်ရေနံကုမ္ပဏီကြီးတစ်ခုဖြစ်တဲ့Rock Snef ကုမ္ပဏီဟာတခြားရေနံလုပ်ငန်းတစ်ခုဖြစ်တဲ့ Bashnef ရေနံလုပ်ငန်းပေါ်ထိန်းချုပ်ခွင့်ရဖို့ဝန်ကြီး Yuwa Yukef ကိုဒေါ်လာ1သန်းလှထိုးခဲ့တာကိုဝန်ကြီး Yuwa Yukef ကလက်ခံခဲ့တယ်လို့ American ပြည်ထောင်စုကစုံစမ်းစစ်ဆေးရေး Bureau FBI လို့အဖွဲ့မျိုးနဲ့အလားတူတဲ့ရုရှားနိုင်ငံကစုံစမ်းစစ်ဆေးရေးကော်မတီအဖွဲ့ကပြောပါတယ်Rovnev ရေနံကုမ္ပဏီကိုဥဆောင်တဲ့ Ego Sikhev ဆိုသူဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့အချိန်အတော်ကြာကတည်းကပတ်သက်ဆက်နွယ်မှုရှိခဲ့သူတူဖြစ်ပြီးရုရှားနိုင်ငံမှာဒုတိယအာဏာအရှိဆုံးပုဂ္ဂိုလ်လို့တောင်အများကသတ်မှတ်ထားကြပါတယ်။ဝန်ကြီး Yuwa Yukef ကတော့ဒီဆွဆွဲချက်နဲ့ပတ်သက်ပြီးညှင်းဆိုခဲ့ပါတယ်။ဒါပေမဲ့လည်းအင်ကာနေမှာပဲသမ္မတပူတင်ကသူ့ကိုယာဒုကနဲ့ဖဲထုတ်ဖယ်ခဲ့တယ်လို့အမှုရင်ဆိုင်ဖို့စောင့်စားနေချိန်မှာနေအိမ်အကျယ်ကျုံးနဲ့သူ့ကိုထားရှိပါတယ်ရှင်။
New American Fan မနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအေကနေစနေနေ့မနေ့ခင်သတင်းတွေကိုကြေညာနေတာဖြစ်ပါတယ်ရှင်တူရကီအစိုးရအာဏာရပြီးတဲ့နောက်ပိုင်းမှာလွတ်လပ်စွာဆန္ဒထုတ်ပေါ်နိုင်ခွင့်ကိုပိတ်ပင်ဖို့ရက်ဆက်ကြမ်းကြုတ်တဲ့နှီးလန့်တွေကိုအသုံးပြုနေတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကတောက်ကြနေမှာပြောဆိုခဲ့ပါတယ်။နိုင်ငံတွင်းမှာဖမ်းဆီးထားသူတွေကိုသူတို့ရဲ့ရပိုင်ခွင့်အခွင့်အရေးတွေအတိုင်းဆောင်ရွက်ပြီးလွှတ်ပေးဖို့ကိုလည်းထုတ်ဖော်ပြောဆိုလိုက်ပါတယ်။ဇူလိုင်လတုန်းကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုနောက်ပိုင်းမှာတူရကီအနေနဲ့သူ့နိုင်ငံသားတွေကိုလုံခြုံအောင်ထားဖို့တာဝန်ရှိတယ်လို့ David K ကယူဆပါတယ်။နောက်ပြီးသတင်းနောက်တွေနဲ့တခြားသူတွေကိုထောင်ချတာကတော့အစိုးရရဲ့အလွန်ဖြစ်တယ်လို့ပြောပြီးတော့ဒီလောက်ရက်တွေကအသင်းအုပ်စုတွေကွဲမာဖို့အားပေးတာနဲ့ရေရှည်မတည်ငြိမ်မှုကိုဖြစ်စေနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။တူရကီအစိုးရနဲ့ပူးပေါင်းပြီးတူရကီနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့နဲ့နိုင်ငံတွင်းဥပဒေရေးရာမှာပိုကောင်းအောင်လုပ်နိုင်ဖို့သူ့အနေနဲ့မျှော်လင့်တယ်လို့လည်းပြောဆိုခဲ့ပါတယ်။အာဏာသိမ်းလောက်ရက်တွေမှာပါဝင်ခဲ့တယ်လို့ဆွဆွဲပြီးသတင်းထုတ်တွေနဲ့ပညာရေးစစ်ဘက်အရက်ဖက်အစိုးရဝန်ထမ်းတွေကိုနှိမ်နင်းဖို့တူရကီသမ္မတ Recep Tayyip Erdoğan ကဆောင်ရွက်ခဲ့ပါတယ်။အစိုးရတပ်တွေကအာဏာသိမ်းမှုကိုပိတ်ဆို့ပြီးတဲ့နောက်မှာလူတသိန်းကျော်အလုပ်ပြုတ်ခဲ့ပါတယ်စစ်ဘက်ဆိုင်ရာဝန်ထမ်းတွေနဲ့အတိုက်ခံနိုင်ငံရေးသမားတွေအပါအဝင်တခြားလူ3000ခွဲကိုလည်းအာဏာသိမ်းမှုစီစဉ်သူတွေနဲ့ထိတ်တန့်ရင်ဆိုင်တွေ့ခဲ့တယ်ဆိုတဲ့သံတရားနဲ့ဖန်ဆီးခဲ့ပါတယ်
အီရန်နိုင်ငံမှာ IS အကြမ်းဖက်သမားတွေရဲ့ပြန်ပေးဆွဲတပ်ဖြတ်မှုရန်ကနေကာကွယ်နိုင်ဖို့အတွက် IS တွေလူအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တဲ့နေရာနဲ့တိတ်မဝေးလာတဲ့နေရာမှာအခြေစိုက်တဲ့ယာဇီဒီအမျိုးသမီးစစ်သည်တွေပြင်ဆင်နေကြပြီဖြစ်ပါတယ်။2014ခုနှစ်တုန်းကအမျိုးသမီးနဲ့မိန်းကလေးငယ်9000ထက်မက IS ဆွေသွေးကြွားတွေရဲ့ပြန်ပေးဆွဲမှုကိုခံခဲ့ကြရတယ်လို့လိန်ကျွန်းဖြစ်နဲ့လည်းရောင်းချခံခဲ့ကြရပါတယ်။ IS တွေဟာသူတို့နဲ့ဘာသာရေးအယူဝါဒမတူတဲ့သူတွေကိုတုတ်တင်တဲ့အနေနဲ့လူပေါင်း9000လောက်ကိုလည်းတပ်ဖြတ်ခဲ့ပါတယ်။ဒါကိုကုလသမဂ္ဂကလူမျိုးတုံးတပ်ဖြတ်မှုလို့ခေါ်ဆိုခဲ့ပါတယ်။IS တွေရဲ့တပ်ဖြတ်မှုတွေကြောင့်တောင်းနဲ့ထီတဲ့ယာဇီဒီလူမျိုးတွေဟာရှင်ကြားမြို့ဒီပပတ်လေကိုဝိုင်းရံထားတဲ့တောင်ပေါ်ဒေသပဲစီကိုထွက်ပြေးခဲ့ကြရပါတယ်ပြင်းထန်တဲ့ယာဒီဥတုတန်ကြောင့်လည်းထောင်နဲ့ချီတဲ့လူတွေတည်ဆုံခဲ့ကြရပါတယ်တချို့ဆိုရင်လည်းအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရပြီးတော့ကုတေတွင်းကိုပါကိုတူးခဲ့ကြရပါတယ်ရှင်
တောင်ကိုရီးယားသမ္မတယာဒူးကနှုတ်ထွက်မပင်ယုံကြည်မရှိအဆိုတင်သွင်းကောင်းတင်သွင်းမယ်လို့အတိုက်ခံလွှတ်တော်အမတ်တွေကဒီသတင်းပတ်ထဲမှာပဲပြောဆိုလိုက်တဲ့အတွက်နိုင်ငံရေးရှုပ်တော်ပုံတွေနဲ့ရင်ဆိုင်နေရတဲ့တောင်ကိုရီးယားသမ္မတပတ်ဂွန်ဟေးအစိုးရအတွဲအခြေအနေတွေပို့ဆိုလာနေပါတယ်။ April လရွေးကောက်ပွဲနောက်ပိုင်းမှာတော့ကလည်းသမ္မတရဲ့ Senior Party ဟာလွှတ်တော်မှာအများစုဖြစ်နေရာယူထားတာကိုလက်လွတ်ခဲ့ရတာဖြစ်ပါတယ်။ကိုရီးယားနိုင်ငံက Golab Ludu သဘောထားစစ်တမ်းအရသမ္မတကိုထောက်ခံတော့ကလည်း900ဂိုင်းနှုန်းအထိကျဆင်းသွားပါတယ်။ဒါပေမဲ့လည်းသမ္မတကိုယုံကြည်မရှိအဆိုတင်သွင်းနိုင်လောက်တဲ့အထိထောက်ခံမဲ့ရမရဆိုတာတော့မသေးကြသေးပါဘူး။အတိုက်ခံကိုရီးယား Minjo Party ကတော့အယုံကြည်မရှိအဆိုတင်သွင်းနိုင်မဲ့လုပ်ငန်းစဉ်အတွက်စဉ်းစားနေတယ်လို့ပြောပါတယ်။သမ္မတယာဒူးကစင်မပေးခဲ့ရင်အခြေခံဥပဒေအရပေးအပ်ထားတဲ့သမ္မတရဲ့လုပ်ပိုင်ခွင့်တွေကိုတဆင့်ချင်းရပ်ဆိုင်းသွားမယ်လို့အတိုက်ခံပါတီဥက္ကဋ္ဌချိုမီအေးကပြောဆိုခဲ့ပါတယ်။ကိုရီးယားနိုင်ငံသတင်းစာဂျွန်အန်းကလည်း သမရယာရုမှာဆက်လက်တာဝန်ယူဖို့ကြိုးပမ်းနေတာဟာမိစ္ဆာအင်အားစုတစ်ခုလိုဖြစ်နေတယ်လို့တောင်ညွှန်ညွှန်ရေးသားခဲ့ပါတယ်အတိုက်ခံပါတီရဲ့ပြင်းထန်တဲ့ဝေဖန်မှုတွေရှိနေပေမဲ့သမရရဲ့ပါတီကအယုံကြည်မရှိအဆိုကိုမဲခွဲရမှာထောက်ခံမှုပေးမပေးဆိုတာကတော့မသေးကြသေးပဲဖြစ်နေပါတယ်
လာအိုစ်နိုင်ငံအစိုးရဟာမဲခေါင်မြောက်ပိုင်းကရေကာတာတိဆောက်ရေးကိုလှုပ်ဆောင်ဖို့ရှစ်တိုးဆောင်ရွက်နေတာကြောင့်ဒေသတွင်းစာနာရိတ်ခါဖူလုံရေးအတွက်ချင်းချမှုတွေကြီးထွားလာနေတယ်လို့သိပ္ပံပညာရှင်တွေနဲ့တက်ကြွလှုပ်ရှားသူတွေကသတိပေးလိုက်ပါတယ်။လာအိုစ်နိုင်ငံမြောက်ပိုင်းဥဒုံရေပြည်နယ်အတွင်းမှာတိဆောက်မဲ့912မီဂါဝတ်ရှိတဲ့ဖတ်ဘန်ရေကာတာအတွက်ကြိုတင်ပြင်ဆင်မှုလုပ်ငန်းတွေစတင်လှုပ်ဆောင်နေပြီလို့လေးနိုင်ငံအဖွဲ့ပါတဲ့မဲခေါင်မြောက်ပိုင်းကော်မရှင် MRC အဖွဲ့ကိုလာအိုအစိုးရကယခုလအစောပိုင်းမှာသတိပေးခဲ့ပါတယ်ဖတ်ဘန်ရေကာတာဟာလာအိုအစိုးရထိန်းချုပ်မှုအောက်မှာရှိတဲ့တတိယမြောက်မဲခေါင်မြောက်ပိုင်းရေကာတာတစ်ခုဖြစ်လာမှာဖြစ်ပါတယ်ဒေါ်လာ 3.5 ဘီလီယံတန်ဖိုးရှိတဲ့ဇီယာဘူရီရေကာတာနဲ့ဒွန်ဆာဟွန်ရေကာတာတွေဟာမဲခေါင်မြောက်ပိုင်းကင်ဘောဒီးယားနယ်စပ်အနီးမှာတည်ဆောက်မဲ့ရေကာတာစက်တစ်ခုထက်ကနှစ်ခုဖြစ်ပါတယ်ဖတ်ဘန်ရေကာတာတည်ဆောက်ရေးလုပ်ငန်းတွေဟာဒေသအတွင်းမှာရှိတဲ့လူပေါင်း360မိခိုအားထားရတဲ့မြစ်ချောင်းဂေဟစနစ်အတွက်အန်ဒီယတိုးလာစေတယ်လို့နိုင်ငံတကာမြစ်ချောင်းများအဖွဲ့ရှစ်တောင်အားရှရေးရညွှန်ကြားရေးမှူးမော်ရင်းစ်ဟာရစ်ကပြောပါတယ်ရှင
်မန္တလေး Channel ရှားဖောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ VOA ကလည်းခုထုတ်လွှင့်နေတဲ့ Radio Season ကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်ဖမ်းယူနိုင်ပါတယ်အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ရခိုင်ပြည်နယ်ဆိုင်ရာလူခွေအကြောင်းသတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဆိုးရွားလာနေတဲ့လူခွေအခြေအနေတွေကိုချက်ချင်းကင်တွယ်ဖြေရှင်းဖို့ကုလသမဂ္ဂလူခွေအထူးကိုယ်စားလှယ်မစ်ရန်ဟီလီကမြန်မာဆိုးရွားကိုနိုဝင်ဘာလ18ရက်တောက်ကြနေ့ကတောင်းဆိုလိုက်ပါတယ်။ဒီကြောင်းပြည်စုံကိုတော့မန္တလေးချမ်းရောင်ကဆက်ပြောပြပါလိမ့်မယ်
။နိုဝင်ဘာလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တဲ့မစ်ရန်ဟီလီရဲ့ကြေညာချက်ထက်မှာအကျန်းဖတ်မှုတွေဖြစ်ပေါ်တဲ့ရခိုင်ပြည်နယ်မောင်တော်ဒေသတဝိုက်မှာတရင်6ပတ်ကြာအာဏာပိုင်တွေရဲ့အဝင်ထွက်ပိတ်ပင်တားမြစ်မှုကိုဝေဖန်ထားပြီးတော့ဆိုးဝါးလာနေတဲ့လူခွင့်ရချို့ဖောက်မှုတွေကိုမြန်မာအစိုးရအနေနဲ့ချက်ချင်းကင်တွယ်ဖြေရှင်းဖို့တောင်းဆိုထားတာဖြစ်ပါတယ်။တရင်6ပတ်လောက်အဝင်ထွက်လုံးဝပိတ်ပင်ထားတာဟာလက်ခံနိုင်စရာမရှိဘူးလို့လည်းပြောဆိုထားတာပါ။အောက်တိုဘာလ3ရက်ကရခိုင်ပြည်နယ်မောင်တော်ဒေသမှာရဲတပ်ဖွဲ့ဝင်5ဦးသေဆုံးခဲ့ရတဲ့အကျန်းဖတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းအာဏာပိုင်တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းလူခွင့်ရချို့ဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်နေတာကြောင့်အခြေအနေမှန်တွေကိုလေ့လာကြည့်ရှုဖို့မကြသေးခင်ကပဲကုလသမဂ္ဂအရာရှိနဲ့5ဦးပါတန်တမန်အဖွဲ့ကိုအစိုးရဦးဆောင်ပြီးတော့2ရက်ကြာတွားရောက်ခဲ့ပေမဲ့ပြည့်စုံမှုမရှိတဲ့ရလက်တွေသာထွက်ပေါ်ခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်အဒီဒေတာမှာနေမြေရှင်းလင်းရေးလှုပ်ဆောင်နေတဲ့တပ်ဖွဲ့ဝင်တွေအတွက်လက်နက်တပ်ဆင်ထားတဲ့ရဟတ်ရင်ကိုအစိုးရကအသုံးပြုနေတာတန်တမန်တွေနဲ့တွေ့ဆုံပြီးသူတို့ရဲ့နှစ်နာချက်တွေပြောပြခဲ့တဲ့ရွာသားတွေကိုညှဉ်းပန်းနှိပ်စက်မှုတွေရှိတဲ့ဆိုတော့အတီမပြုတ်နိုင်သေးတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာလည်းသူ့အနေနဲ့အတော်လေးစိုးရိမ်နေကြောင်းမစ်ရန်ဟီလီကပြောဆိုထားတာပါတစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပဋိပက္ခတွေကိုတရားဥပဒေစိုးမိုးရေးပေါ်ခြေခံပြီးကင်တွယ်ဖြေရှင်းသွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမကြသေးခင်ကပဲပြောဆိုထားပေမဲ့လူခွင့်ရချို့ဖောက်မှုတွေရှိနေတဲ့ဆိုတော့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့အစိုးရအနေနဲ့ကြိုးပမ်းလှုပ်ဆောင်တာမတွေ့ရသေးဘူးလို့လည်းမစ်ရန်ဟီလီကကြေညာချက်မှာပြောဆိုထားပါတယ်ဒီအခြေအနေတွေကိုဖြေရှင်းဖို့ရေးပေါ်ကင်တွယ်ဆောင်ရွက်ချက်တွေလိုအပ်တယ်လို့လည်းသူကထောက်ပြခဲ့တာပါတစ်ချိန်တည်းမှာပဲဂျနီဗာအခြေဆိုင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကလည်းနိုဝင်ဘာလ18ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းကအရက်သားတွေကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့တဲ့အကြောင်းကုလသမဂ္ဂယုံကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖာရင်ဟတ်ကပြောဆိုခဲ့ပါတယ်
။ UNHCR urges the government of Myanmar to ensure the protection and dignity of all civilians on its territory in accordance with the rule of law and its international obligations. UNHCR urges the government to immediately
တရားဥပဒေစိုးမိုးရေးနဲ့နိုင်ငံတကာစံနှုန်းတွေအတိုင်းကိုတိုင်းမိမှာရှိတဲ့ရတအားလုံးရဲ့ဂုံတိတ်ခါနဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့ UNHCR အနေနဲ့မြန်မာအစိုးရကိုတိုက်တွန်းလိုပါတယ်။အောက်တိုဘာလ9ရက်နေ့မတိုင်မီအချိန်ထိရခိုင်ပြည်နယ်မြောက်ပိုင်းမှာအရက်သား36,000ကိုအကူအညီတွေပေးအပ်နေတဲ့လူသားချင်းစာနာမှုပေးရေးအဖွဲ့တွေကိုအဲ့ဒီဒေတာစီချက်ချင်းဝင်ခွင့်ပေးဖို့ကိုလည်းတောင်းဆိုပါတယ်။ဘင်္ဂလားဒေ့အစိုးရအနေနဲ့နေဆက်ဒေတာကိုဖွင့်ထားပြီးမြန်မာပြည်ကအကြမ်းဖက်မှုတွေကနေထွက်ပြေးလာတဲ့အရက်သားတွေကိုကူညီကယ်ဆယ်ဖို့ကိုလည်း UNHCR အနေနဲ့တောင်းဆိုပါတယ်
။ဒီပြောဆိုချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတုံ့ပြန်ချက်ရရှိဖို့စူးစမ်းဆက်သွယ်ခဲ့ပေမဲ့ ဖုန်းဖြည့်ဆို့မှုမရှိခဲ့ပါဘူး။အောက်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မောင်နှံမြို့နယ်တွင်ကနေသားသောစခန်း3ခုအကြမ်းဖက်တိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်9ဦးသေဆုံးမှုဖြစ်ရစတင်ခဲ့ပြီးတဲ့အချိန်ကစလို့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေကအခုထိမတိမငြိမ်။ရခိုင်ပြည်နယ်ရင်းမှာအခြေအနေတွေကအခုထိမတိမငြိမ်ဖြစ်နေသေးပါ။ရခိုင်လူမျိုးတွေနဲ့မွတ်စလင်တွေကြားလူမျိုးရေးတက်မှမှုတွေစတင်ခဲ့တဲ့2012ခုနှစ်မှာလူ100ကျော်သေဆုံးခဲ့ရပြီးတော့လူ300ကျော်ဟာလည်း IDP ဒုက္ခသည်တွေဖြစ်ဒုက္ခသည်စခန်းတွေမှာနေထိုင်နေရဆဲဗုဒ္ဓဘာသာဝင်ရခိုင်လူမျိုးတွေနဲ့မွတ်စလင်တွေကြားဒီပဋိပက္ခကိုဖြည့်ရှင်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ကိုဖီအန်နန်ဦးဆောင်ပြီးတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့တစ်ခုကိုဒေါ်အောင်ဆန်းစုကြည်ကဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်ရှင်
။မင်းနနာချင်းတင်ဆက်သွားတာပါ။အခုတစ်ခါမှလည်းရခိုင်ပြည်နယ်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြပေးပါဦးမယ်။လုံခြုံရေးအခြေအနေတွေစိုးရိမ်နေရတဲ့ရခိုင်ပြည်နယ်အတွင်းကရဲတပ်သားတင်းနှန်းတွေမှာလူမျိုးဘာသာခွဲခြားကန့်သတ်ထားတာမရှိဘူးလို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့ရဲ့ထိပ်တန်းတာဝန်ရှိသူတဦးကပြောပါတယ်။မကြသေးခင်ကမှစတင်လိုက်တဲ့အဲ့ဒီရဲတပ်သားတင်းနှန်းမှာလူနည်းစုမွတ်စလင်တွေမပါတဲ့အပေါ်မှာလူအခွင့်အဖွဲ့တွေဘက်ကဝေဖန်လိုက်ပါတယ်။ရခိုင်ပြည်နယ်ကရဲတပ်သားတင်းနှန်းနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ရဲ့ဒုတိယပြည်နယ်ရဲမှူးကြီးဦးခင်ကျော်ကိုကိုရနိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ်
။ရဲတပ်သားတင်းနှန်းဖွင့်လှစ်တာရှိပါတယ်ခင်ဗျ။ကျွန်တော်တို့ရခိုင်ပြည်နယ်ဒီစစ်ပေမျိုးမှာပါပဲခင်ဗျ။ဒါကကျွန်တော်တို့ရခိုင်ပြည်နယ်မှာကျွန်တော်တို့ရခိုင်ပြည်နယ်ထဲမှာရှိတဲ့ဟိုရတဖွဲ့ဝင်ကျင်တဲ့လူတွေကိုကျွန်တော်တို့တတ်မှတ်ထားတဲ့အရေးချင်းနေတယ်ပေါ့နော်ပြည်မီတဲ့လူတွေကိုစီစီရွေးချယ်ပြီးတော့မှတင်နန်းပေးတာဖြစ်ပါတယ်ခင်ဗျာ
ဒီတင်နန်းပုံမှန်တင်နန်းပဲလားဒါမှမဟုတ်ရင်အခုလက်လောဖြစ်နေတဲ့လုံခြုံရေးအခြေအနေကြောင့်လုပ်တဲ့တင်နန်းမျိုးလား
အော်မဟုတ်ပါဘူးခင်ဗျာကျွန်တော်တို့ကဒါပုံမှန်ဖွင့်နေတဲ့တင်နန်းပါခင်ဗျာ
ဒီတစ်ခေါက်တင်နန်းကတပ်ဖွဲ့ဝင်ရေးအတွက်ကဘယ်လောက်လောက်ရှိ
အော်ကျွန်တော်တို့ဒီပါတပ်ဖွဲ့ဝင်ဝင်ရောက်ဖို့အတွက်လာရောက်ပြီးတော့စည်ရင်းပေးတင်းပြီးတော့လာတဲ့လူကတော့158ယောက်ရှိပါတယ်ခင်ဗျ။အဲဒီထဲမှာကျွန်တော်တို့တို့တတ်မှတ်ထားတဲ့စာငိမ့်စာနှုန်းတွေမျက်မြင်ဆက်နှက်ချက်တို့နောက်ကစိတ်စိုက်ကိုပိုင်းဆိုင်ရာကိစ္စတွေကျွန်တော်တို့နောက်စီးပိုင်းဆိုင်ရာကိစ္စတွေစစ်ဆေးပြီးတော့မှအားလုံးကစိတ်သက်တက်ရောက်နေတာ116ဦးရှိပါခင်ဗျ။
တတ်မှတ်ချက်တွေဆိုတဲ့ဥစ္စာကရောဘယ်လိုတတ်မှတ်ချက်တွေလဲ
။အော်ဟုတ်ကဲ့ကျွန်တော်တို့ဟိုကလေကျွန်တော်တို့ဒီမှာမျက်မြင်ဆက်နှက်ချက်ဆိုတာရှိပါတယ်မျက်မြင်ဆက်နှက်ချက်ဆိုတာတော့ခန္ဓာကိုယ်အစိတ်ပိုင်းနေအင်္ဂါဆုံမဆုံပေါ့နော်အဲ့ဒါကြီးစစ်ဆေးတာကြီးရှိတယ်လက်မှာရှေးမင်ကြောင်နေနဲ့ပြည်သူလူထုအမြင်မတင့်တော်တဲ့ဥစ္စာတွေပါမပါကြည့်တာပေါ့နော်နောက်လက်ပွားတာတို့လက်ကောက်တာတို့တနက်ပြစ်လို့မရတဲ့အခြေအနေမျိုးတို့လက်နဲ့ကန်လို့မရတဲ့အခြေအနေမျိုးတို့ရှိမရှိပေါ့အဲ့လိုစစ်ဆေးတဲ့အမြင်ကိုစစ်ဆေးတဲ့အချက်ဆက်နှက်ချက်ရှိပါတယ်အဲ့ဒီဆက်နှက်ချက်နဲ့ကိုက်ညီတဲ့သူတွေကိုကျွန်တော်တို့ပဏာမရေးပါတယ်ဗျဟုတ်ကဲ့ရေးပြီးတော့မှအဲ့ဒါကျွန်တော်တို့စိတ်ပိုင်းဆိုင်ရာလေအဲစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးအားနည်းချက်ရှိမရှိပေါ့ကျွန်တော်စိုက်ကိုစစ်ဆေးချက်တွေဖြည့်ဆူရပါတယ်အဲ့လိုဖြည့်ဆူတဲ့အခါမှာလည်းအောင်မြင်တဲ့လူမှကျွန်တော်တို့ကဆက်လက်ပြီးတော့မှခန္ဓာကိုယ်အတွင်းပိုင်းမှာကျန်းမာရေးကောင်းမကောင်းပေါ့နော်အသေးတို့နှလုံးအရာတွေနဲ့ပတ်သက်ပြီးတော့မျက်လုံးတို့အဲ့ဒါနဲ့ပတ်သက်ပြီးတော့စစ်ဆေးချက်ခံယူပါတယ်ခင်ဗျ
နောက်တစ်ခုကအခုဒီရဲတပ်ဖွဲ့တပ်ဖွဲ့ဝင်တစ်ပေါ့နော်အခုတင်နန်းပေးတဲ့အထဲမှာတချို့ဒီလူခွင့်အဖွဲ့တွေကတော့ဒီထဲမှာဒေသတွင်းကမွတ်စလင်တွေမပါဘူးဆိုပြီးတော့ပြောနေတာလည်းရှိတယ်ခိုင်မာကဒီဘင်္ဂလီရိုဟင်ဂျာတွေတင်မဟုတ်ပေါ့နော်တခြားကမန်တို့ဘာတို့တခြားလူမျိုးတွေလည်းရှိတယ်အခုပေးတဲ့အထဲမှာတခြားလူမျိုးတွေအထူးသဖြင့်ဒီမွတ်စလင်တွေဘာတွေရောပါတာရှိလားသူတို့ကိုကန့်သတ်ထားတာမျိုးရောရှိပါသလား
အော်မွတ်စလင်တွေတော့ကျွန်တော်တို့အခုလက်ရှိဒီထဲမှာမပါပါဘူးခင်ဗျာကျွန်တော်တို့ဒီမှာမျိုးခမီဟိုဒိုင်းနဲ့အဲနောက်တစ်ခါချင်းအဲဗမာပေါ့နော်ရခိုင်အဲအဲ့ဒီလူမျိုးတွေတော့ပါပါတယ်ခင်ဗျာအလုံး
ဟုတ်ကဲ့ကျွန်တော်တို့ကဒီရုပ်စာမေးရတာတခြားတော့မဟုတ်ပါဘူးချို့လူခွင့်အဖွဲ့တွေကတော့လူမျိုးစုံပါတဲ့နယ်ဆိုပြီးတော့ပြောတယ်အဲ့တော့ဒီတပ်ဖွဲ့ဝင်အတွက်ရှောက်တဲ့အထဲမှာရောလာပြီးတော့ရှောက်တာတွေဘာတွေရောရှိလားမပါဘူးလို့ပြောတာဆိုပေမဲ့ဒီလိုမပါတဲ့ဥစ္စာမှာကမလျှောက်လို့မပါတာလားဒါမှမဟုတ်လျှောက်ရသားနဲ့မပါတာလားအဲ့ဒါကြောင့်ကျွန်တော်သေချာရှင်းအောင်မေးလျှောက်တာမျိုးရောရှိ
ဟာဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့လျှောက်တာပြောမရှိပါဘူးကျွန်တော်တို့ဒီမှာလက်ရှိတင်နန်းနေစစ်စဲမပြတ်ဖွင့်နေတာပေါ့နော်ဖွင့်နေတဲ့အထဲမှာတော့အဲ့လိုလိုင်းအောင်ပြီးလျှောက်တဲ့ဥစ္စာတွေမပါပါဘူးခင်ဗျာ
တီးတန့်တတ်မှတ်ထားတာတို့ကန့်သတ်ထားတာတို့ဘာမျိုးရောရှိလားလုံခြုံရေးအရာပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်ပေါ့အဲ့လိုမျိုးရောရှိပါလား
ဟောမပါပါဘူးခင်ဗျာကျွန်တော်တို့တတ်မှတ်ချက်ကတော့ဟိုဘောနိုင်ငံရေးပါတီနိုင်ငံရေးကင်းရှင်းရမယ်အဲ့ဒါဒီလိုကြမ်းမာရေးကောင်းမွန်ရမယ်ဒါမျိုးအချက်တွေပဲရှိပါတယ်
ဘယ်လူမျိုးရယ်လို့
ဟုတ်ကဲ့ပ
ါဘာတိုင်းကဘယ်လူမျိုးပဲဘာသာရယ်လို့ကန့်သတ်ထားတာမျိုးတော့မရှိပါဘူးနော
်မရှိပါဘူးမရှိပါဘူးပါပါဟုတ်ကဲ့
အဲ့ဒါဆိုရင်ဟိုကျေးဇူးတင်ပါတယ်ခင်ဗျ
ကိုရနိုင်ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြကြရတာပါအခုတစ်ခါမှာတော့ကချင်ပြည်နယ်စစ်ပွဲတွေရဲ့နောက်ဆုံးရအခြေအနေတွေကိုတင်ဆက်ပေးပါမယ်အစိုးရတပ်နဲ့ KIA တို့ကြားမှာရင်ဆိုင်တိုက်ပွဲတွေကြိုးကြားကြိုးကြားဖြစ်နေတဲ့ကချင်ပြည်နယ်မှာစစ်ဘေးရှောင်ဒုက္ခသည်တွေအကူအညီရဖို့အရင်ကထက်ပိုပြီးတော့အခက်ကြုံနေရတယ်လို့ကူညီကဲဆယ်ရေးနဲ့ငြိမ်းချမ်းရေးအကျိုးတော်ဆောင်တို့ကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တွင်းမှာပဲနှစ်ဖက်တပ်တွေကြားမှာတိုက်ပွဲတွေထပ်ဖြစ်တယ်လို့လည်းခုလိုပြောလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြပါလိမ့်မယ
် KIO KIA ဌာနချုပ်ဟောင်းရှိရာ license မြို့နာတဝိုက်ဂီတွန်နဲ့ live phone ဒေတာတွေမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအစိုးရတပ်နဲ့ KIA တပ်တွေရင်ဆိုင်တိုက်ပွဲဖြစ်ခဲ့တာပါအဲ့ဒီဒေတာတဝိုက်မှာအစိုးရတပ်ကစစ်အင်အားတိုးချဲ့လာတဲ့ပေါ်ဒေတာကန်ရွာသားတချို့စိုးရိမ်ပြီးစစ်ဆောင်တာတွေရှိနေတယ်လို့ကချင်ညဉ့်ညံ့ရေးအကျိုးတော်ဆောင်အဖွဲ့ကဦးလမိုင်ခွန်ကြာကပြောပါတယ
်ခုက3လကျော်တော့ဒီလိုအောက်ကလ16ရက်နေ့ကလေးကနေတော့ချောက်တဲ့ဘက်ချစ်နေတယ်အခုလုံခဲ့တဲ့အဲတပတ်ဆွေရလောက်ပေါ့လေအဲ့ဒီမှာတော့အမိကတိုးစစ်စင်တိုက်ဒါမျိုးမရှိပါနဲ့လည်းပဲလက်မကြီးနဲ့ဒီဘက်ကလည်းထုဟိုဘက်ကလည်းထုမပက်အပြာလားလက်မကြီးနဲ့ထုကြတယ်ဆိုတာပဲကျွန်တော်သိရတယ်ကြာဒါတော့ဟိုဟာပေါ့လေကျွန်တော်တို့ကဂျီတွန်နက်လိုက်ပေါ့ဆိုတော့အဲ့ဒီ post နားပါပေါ့သူတို့ဒီဌာနချုပ်ရဲ့ရှေ့တန်းကကျင်းစခန်းမှာပေါ့အဲ့မှာတော့ချစ်တယ်နော်ဒီအဲ့လိုက်ဇာဘက်မှာလည်းပဲလက်မကြီးတွေကကျတဲ့အမျိုးတွေလုံခဲ့တဲ့ဗလာတော်တင်းတော့မှဖြစ်တဲ့ခါကျတော့ရတူရသားတွေဆစ်ဆောင်ခါကနေငွေရှိတဲ့ဟာတွေရလဲထပ်ပြီးတင်းချောင်တာမျိုးတို့အဲ့ဒီကမကဒီပမောကွင်တက်မှလည်းပဲအဲတပ်ပြင်းများကြီးပဲသူနည်းနည်းတက်ဆွဲထားတဲ့ဆက်ခါကျတော့ဆိုးရိမ်မှုတွေကြောင့်တချို့တွေကထပ်ပြီးတင်းချောင်တာတွေတော့ကြည့်ရတယ်ကြက်
တရုတ်မြန်မာနေစပ်ဒေသတစ်လျှောက် KIA ထင်းချုံနယ်မြေတွေမှာအခုချိန်ထိအိမ်မပြန်နိုင်သေးတဲ့ဆစ်ဆောင်ဒုက္ခတွေအများစုရှိပြီးဒီဒုက္ခသည်တွေကူညီနိုင်ရေးကိစ္စမှာအရင်ကထက်ပိုအခက်အခဲရှိလာတယ်လို့ဦးလမိုင်ခွန်ကြာကပြောပါတယ
်။ဒါဥဒမ်ဘော့ဖိချောင်းခံမှနေတဲ့လူတွေကတော့သူတို့ကိုကူညီထောက်ပံ့မဲ့လူတွေကလည်းပဲတွာလာမှုအတွက်ကတော့ဒီသက်ဆိုင်ရာအစိုးရဘက်ကလည်းတချို့ခွင့်ပြုတဲ့နေရာရှိတယ်လို့တချို့ကခွင့်မပြုတဲ့နေရာတွေလည်းရှိတယ်။အရင်ကတော့သူရဥပဒေပင်လက်ထက်မှာလို့ဆိုရင်ကတော့တွားဖို့လာဖို့တော့တော်တော်လေးအဆင်ပြေတယ်ကြာ။ဒါကဒီအစိုးရတက်လာတဲ့နောက်ပိုင်းကျတော့ပြည်ချက်ခဲလာတယ်လို့ကျွန်တော်ဒီလိုပဲတင်ပြနေရတယ်။ခက်ခဲတဲ့ဆိုတော့ဒီကအစိုးရဘက်ကလည်းခွင့်ပြုမိန်ပေးတယ်လည်းဒီတပ်ပိုင်းကလည်းဒီခွင့်ပြုမိန်မပေးတဲ့ဟာမျိုးတွေရှိကြတယ်လေ
။ဆစ်ဆောင်ဒုက္ခသည်တွေဟာခုလိုဆောင်ရသည်မှာအရေးပေါ်အကူအညီတွေလိုအပ်နေပြီးသူတို့စီကိုတွားရောက်မဲ့အကူအညီပေးရေးအဖွဲ့တွေကိုတားမြစ်တာမျိုးရှိနေတာကြောင့်အကူအညီတွေမရကြဘူးလို့ကူညီကယ်ဆယ်ရေးအကျိုးဆောင်ပေးနေတဲ့ဦးအန်ရှန်ဆောင်ကပြောပါတယ်
သူတို့မှဆိုရင်အခုဆောင်းဝင်တော့မယ်ဆိုရင်သူတို့အတွက်ချုပ်ဖို့ဆောင်လို့အင်ဂျီတို့လိုအပ်တယ်ပြည်အစားတော့သေးဝါပေါ့နော်အဲနည်းနည်းအခက်အခဲရှိတယ်အဓိကတော့အခက်အခဲရှိတာစားရေးတော့ရမှာအခက်အခဲရှိပါတယ်အဲဒုက္ခတွေတွေကအကူအညီတွေကအဆူရလည်းရိုးရိုးရေးရေးဖြစ်လာတဲ့အပိုင်းတွေရှိတယ်အဲပြီးတော့အများစုဖြစ်တဲ့ကေဝထိန်ချုပ်အဲရီယာကတော့အကူအညီရေးအဖွဲ့တွေကိုတွားလာတာပိတ်ပင်တာပြီးပစ္စည်းတွေကပါမပိုးရညာမပိုးရနဲ့လို့တော့တော်တော်လေးကိုအခက်အခဲရှိနေတာရှိပါတယ်။အော်မြန်မာစစ်တပ်ကတားရပါကေဟောကတော့မတားပါဘူး။အဲဦးတိစိန်ဆူရလက်ထက်ကတည်းကတော့အများကြီးပိုအခက်အခဲရှိသွားတယ်လို့ပြောလို့ရပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ရက်ပိုင်းကဗမော်မြို့ကအစိုးရတပ်စခက21နားမှာဘုံးပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးဒါဟာ KIA လက်ချက်ဖြစ်တယ်လို့တပ်မတော်ဘက်ကစွပ်စွဲခဲ့ပေမဲ့ KIA ဘက်ကညှင်းဆို့ထားပါတယ်။ကချင်ဒေသအတွင်းစစ်ပွဲတွေကြောင့်အခုချိန်ထိစစ်ဘေးရှောင်ဒုက္ခသည်အနည်းဆုံး3,000-3,000လောက်ရှိတယ်လို့ဒေသခံကယ်ဆယ်ရေးအဖွဲ့တွေကခန့်မှန်းထားကြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်တင်ဆက်သွားတာပါ။အခုတစ်ခါမှာတော့ထိုင်းနယ်စပ်ကကလေးတွေကိုနိုင်ငံသားမှတ်ပုတ်တင်ပေးလိုက်ပြီးဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။မြန်မာတောင်ပေါ်တိုင်းရင်းသားတွေအပါအဝင်ထိုင်းမှာအနေကြတဲ့သူတွေရဲ့ကလေး160ကျော်ကိုထိုင်းနိုင်ငံအစိုးရအသိအမှတ်ပြုတဲ့နိုင်ငံသားမှတ်ပုတ်တွေထုတ်ပေးလိုက်ပါပြီ။မြန်မာပြည်ကနိုင်ငံကူးလက်မှတ်နဲ့လာတဲ့သူတွေအစည်းဝေးလာတဲ့သူတွေလာလေတဲ့သူတွေကြောင်းတက်သူတွေကတော့ထိုင်းနိုင်ငံသားအဖြစ်တောင်းဆိုလို့မရပါဘူး။တိုင်းအောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်ကတ်ကိုင်ဆောင်ထားသူတွေကလည်းနိုင်ငံသားတောင်းဆိုလို့မရဘူးလို့ဆိုပါရယ်။အခုလိုထိုင်းနိုင်ငံသားဖြစ်နိုင်တဲ့သူတွေမှာတောင်ပေါ်တိုင်းရင်းသားတွေပါဝင်အနေကြတဲ့အင်းကြီးချင်းနိုင်ငံသားတောင်းနဲ့ချီပါဝင်ပါတယ်။ဒီလိုနိုင်ငံသားရသွားတဲ့သူတွေအနေနဲ့ထိုင်းနိုင်ငံအတွင်းမှာအလုံးလုံးနိုင်အောင်ထိုင်းဆိုရကဥပဒေတွေထုတ်ပြီးသူတို့အခွင့်အရေးတွေအတွက်လည်းလှုံ့ဆော်ပေးနေတဲ့အကြောင်းအပြေဆုံးကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မန်အေးမာကသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ထိုင်းနိုင်ငံမယောင်ဆောင်ခရိုင်တွင်းကမဟောင်ဆောင်မြို့မှာကလေး60ယောက်၊ပိုင်မြို့နယ်မှာ18ယောက်၊ပမဖမြို့နယ်မှာ53ယောက်နဲ့ကလေး161ယောက်ကိုနိုင်ငံသားတွေအဖြစ်ထိုင်းအစိုးရကအသိမှတ်ပြုမှတ်ပုံတင်နေထုတ်ပေးခဲ့တာပါဒီထဲမှာ တောင်ကြီးရှမ်းတွေကနေမွေးဖွားတဲ့ကလေးတွေပါဝင်ထိုင်းမှာမွေးတဲ့ကလေးတွေကိုနိုင်ငံသားတွေအဖြစ်ဂဏန်း73လုံးပါတဲ့ထိုင်းနိုင်ငံသားမှတ်ပုံတင်ပေးကြတာဖြစ်ပါတယ်။ထိုင်းရှင်းနေများကောင်စီရဲ့ကလေးတငယ်နဲ့လူနည်းစုအခွင့်အရေးရှေ့ပြောင်းလို့သမားရေးရာဆက်ကော်မတီဥက္ကဋ္ဌနိုင်စုလပုံကောင်းချံထွက်ကတော့ဒီကလေးတွေကိုထိုင်းနိုင်ငံသားတွေအဖြစ်ဘာကြောင့်အတိမတ်ပြုတ်ခဲ့တယ်လဲဆိုတာကိုအခုလို့ပြောဆိုသွားပါတယ်
။ဒါကဖြစ်နေတာလည်းအဲ့ဒါကเอกสารครบถ้วนถูกต้องตามกฎหมายแล้วก็มีการประกาศว่าให้ได้สัญชาติไทยเขาก็ต้องไปสาบานตัวแล้วก็ไปถ่ายรูปทำแบบออกเลขสามหลักจากคนไทยให้ตอบต่อไป
ไทยสุยาก็ตั้งมั่นท่าได้อุบัติเหตุในการหนีบีไทยมามวยพลาดได้อถาวท่าได้ปีส่งยามาผิดตัวซิซี้ไปได้ดูได้อารมณ์ยาชิจาราผิดปีไทยနိုင်ငံရဲ့မြို့နယ်တိုင်းမှာဒီလိုအထောက်ထားပြည်စုံတဲ့ကလေးတွေအားလုံးရရှိကြတဲ့အကြောင်းကိုပြောဆိုသွားတာပါไทยနိုင်ငံသားတွေအဖြစ်တောင်းဆိုတဲ့သူတွေကိုထိုင်းနိုင်ငံတွင်းမှာဥပဒေထုတ်ပြန်ပြီးနိုင်ငံသားအဖြစ်ပေးဖို့အတွက်ဥပဒေတွေကိုပြဋ္ဌာန်းခဲ့တာတွေရှိပါတယ်။ဒီဥပဒေတွေကိုပြင်ဆင်ဖြစ်ဆက်ခဲ့တာတွေကိုတော့ထိုင်းသက်ကတဲ့2508ခုနှစ်ကတကြိမ်2535ခုနှစ်ကတကြိမ်2551ခုနှစ်မှာတကြိမ်လှုပ်ဆောင်ခဲ့ပြီးထိုင်းမှာနေတဲ့သူတွေတဲကအနေကြတဲ့သူတွေသူတို့တွေကနေမွေးဖွားတဲ့ကလေးတွေကိုနိုင်ငံသားတွေအဖြစ်ပေးခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာနှစ်ရှည်လများနေထိုင်နေသူတွေကနိုင်ငံသားအဖြစ်တောင်းဆိုပိုင်ခွင့်ရှိတယ်လို့လည်းပြောဆိုသွားပါတယ
်။กลุ่มที่เขาให้ไปแล้วนะครับก็คือกลุ่มที่เป็นลูกของชนกลุ่มน้อยที่เกิดในประเทศไทยชนกลุ่มน้อยที่ต้องได้รับจัดทับทะเบียนชนกลุ่มน้อยคือกลุ่มแรก6ไว
้ထိုင်းနိုင်ငံသားတွေအဖြစ်တောင်းဆိုနိုင်သူတွေကတော့ထိုင်းမှတ်ပုံတင်မှာ6နံပါတ်နဲ့စတဲ့သူတွေကိုထိုင်းနိုင်ငံသားဖြစ်ဖြစ်ခွင့်ပေးပါတယ်။သူတို့တွေကနေမွေးဖွားတဲ့သားသမီးတွေအနေနဲ့လည်းတောင်းဆိုလို့ရပါတယ်။တောင်ပေါ်သားတွေကိုလည်းနိုင်ငံသားတွေပေးပါတယ်ဆိုပြီးပြောဆိုသွားတာပါ။နိုင်ငံသားအဖြစ်မပေးတဲ့သူတွေကတော့မြန်မာပြည်ကနိုင်ငံကိုလက်မှတ်နဲ့လာတဲ့သူတွေ၊အစည်းအဝေးလာတက်တဲ့သူတွေ၊လာလည်တဲ့သူတွေ၊ကြောင်းလာတက်သူတွေကတော့ထိုင်းနိုင်ငံသားအဖြစ်တောင်းဆိုလို့မရသလိုပိုင်းအောင်ကတ်လို့ခေါ်တဲ့အလုံးလုံးခွင့်ကပ်ပြားကိုင်ဆောင်ထားသူတွေကတော့နိုင်ငံသားတောင်းဆိုလို့မရဘူးလို့ဆိုပါတယ်။အခုဆိုရင်ထိုင်းနိုင်ငံသားဖြစ်နိုင်တဲ့သူတွေကတော့တောင်ပေါ်တိုင်းရင်းသားတွေအပါအဝင်အနေထားတဲ့အင်းနီးနာချင်းနိုင်ငံသားများတောင်းတဲ့ချီရှိတယ်လို့ဆိုပါတယ်ဒီလူတွေကိုလည်းအခုလိုမျိုးအတုံးလိုက်ခွဲပြီးနိုင်ငံသားတွေပြေးခဲ့တယ်လို့ထိုင်းနိုင်ငံတွင်းမှာအလုတ်ကင်တွေလုံနိုင်အောင်ထိုင်းအစိုးရကဥပဒေတွေထုတ်ပြန်ပြီးသူတို့အခွင့်အရေးတွေရရှိအောင်လှုပ်ဆောင်ပေးနေတယ်လို့လည်းပြောပြခဲ့ပါတယ်ရှင်
မင်းအိမ်မှာသတင်းပေးပို့ထားတာပါတော်တာရှင်များရှင်ခုတစ်ခါမှာတော့ဒီနေ့ည9နာရီစီစဉ်ဓာတ်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါတော်တာရှင်များရှင်မြမပြည်တော်ဝန်တော်ရော့မြို့ပါမကျန်းယာဒီမွေစုညံတန်တွေနဲ့နားမခံတာအောင်နှိပ်စက်နေတဲ့အတန်ချက်ဆက်လောက်စပီကာဖွင့်နေသူတွေကိုစီကန်းတကြဘလို့ကြက်မှတ်ပြီးထိန်းချောင်းပေးကြရင်ကောင်းပါမလဲမြို့နယ်ရက်ွက်ကြေးရွာအလိုက်အတန်ချက်ဆက်လောက်စပီကာဖွင့်ခွင့်ခွင့်ပြုမိန်တောင်းတဲ့အစင်လာတွေကိုစနစ်တကျလိုက်နာကြပါရဲ့လားပြည်သူတွေနားမချမ်းသာဖြစ်ကြရတဲ့ဒုက္ခကကင်းဝေးအောင်ဘယ်ပုံဘယ်နည်းဖြေရှင်းကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်ရရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းညင်ကြရတဲ့ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါသည
်တော်ရရှင်တို့အနေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်VOA ကနေစနေနေ့မနက်ခင်းသတင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။မကြခင်မှာတော့အမျိုးသမီးကဏ္ဍမနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်စာအုပ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။ VOA ကနေခုလိုထုတ်လွှင့်နေတဲ့ရေဒီယိုစီစဉ်တွေပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA အင်တာနက်စာမျက်နှာမှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနက်ခင်းပါရှင်2016ခုနှစ်နိုဝင်ဘာလ19ရက်စနေနေ့မနက်ခင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေဓာတ်ရိုက်နားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့9နိုင်ထိလိုင်းဒိုမီတာ24 32နဲ့40အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်ထဲမှာဆိုရင်တော့ကမ္ဘာသတင်းတွေတဲကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းအင်္ဂလိပ်စာသတင်းကစားစီစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီစီစဉ်တွေတဲကအမျိုးသမီးကဏ္ဍမှာဆိုရင်တော့
ဒီစုနဲ့ထိုက်တန်တဲ့လူတူကိုဒီစုပေးတဲ့အဖွဲ့ကနေပြီးတော့မှန်မှန်ကန်ကန်ရွေးချယ်လိုက်တဲ့လူလေကျမတို့ခန်းစားရပါတယ
်အလုံးကောင်းဝိုင်းပြီးဂုံပြူကြတဲ့လူသားချင်းစာနာမှုဆိုင်ရာသူရဲကောင်းစုရသွားတဲ့ဒေါက်တာစင်တီယာမောင်အကြောင်းကိုအပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်အဲဒီနောက်ပိုင်းမှာတော့သိပ္ပံနည်းပညာကဏ္ဍကိုလည်းနားဆင်ကြရမှာပါအခုပြောသွားတဲ့စီစဉ်ထဲမှာအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်ကိုဦးကျော်စံသားကတင်ဆက်ထားပါတယ်ရှင်
မြန်မာဒီမိုကရေစီအပြောင်းအလဲနဲ့ပတ်သက်ပြီးအမေရိကန်သံမဟောင်းပြောကြားချက်ဆိုတဲ့ခေါင်းစဉ်နဲ့ cornelsun.com မှာ Alicia Gupta ရေးသားထားတာကိုဥစွာတင်ပြလိုပါရစေ။မြန်မာနိုင်ငံရဲ့ငါးနှစ်တာဒီမိုကရေစီအသွင်ကူးပြောင်းမှုမှာသူပါဝင်ခဲ့ရတဲ့အခန့်ကဏ္ဍကိုသံမဟောင်း Derek Michel ကကြာသတင်းတွေကဟောပြောခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဟာဆေးရုံချိုရေးအောက်55နှစ်ကျော်နေခဲ့ရတဲ့အတွက်စစ်တပ်မှတပါတိုင်းပြည်တိုးတက်ရေးအတွက်လိုအပ်တဲ့အခြားသောအဆောက်အအုံတွေ institution တွေအားလုံးဟာဆွေးနွေးပြပြသွားခဲ့ရပါတယ်လို့သူကဆိုပါတယ်။တိုင်းပြည်တစ်ခုရဲ့အောင်မြင်မှုတွေအလားအလာတွေဟာနိုင်ငံရေးကြောင့်ဘယ်လိုဆွေးယုတ်ပျက်စီးနိုင်လဲဆိုတဲ့ကိစ္စမှာမြန်မာနိုင်ငံဟာနမူနာပဲဖြစ်တယ်လို့ဆိုပါရစေ။အဲဒီကကြံရိုက်ခဲ့တဲ့ပြဿနာတွေအနေနဲ့အခုခါမှာတချို့သောကိစ္စတွေပြက်ပြက်သွားပြီလို့ပြောနိုင်ပေမဲ့စိန်ခေါ်မှုတွေကတော့ဆက်လက်ရှိနေသေးပါ။ငြိမ်းချမ်းရေးထိန်းသိမ်းဖို့အလုပ်ကိုင်သစ်ဖန်တီးဖို့တိုင်းပြည်ကိုပြန်လည်စည်းလုံးညီအောင်လုပ်ဖို့အရေးတို့မှာပြဿနာတွေအများကြီးရှိနေပါရစေ။မြန်မာပြဿနာအလုံးလူလိုဟာအိန္ဒိယတရုတ်တွင်းနဲ့နှိကပ်နေတဲ့ပထဝီအနေအထားကြောင့်ဖြစ်နေရတာပါ။လူရေ50တန်းရှိတဲ့မြန်မာနိုင်ငံကိုလူရေသံပေါင်း 3,000 လောက်ကပတ်လည်ဝိုင်းထားတဲ့အတွက်မြန်မာနိုင်ငံရဲ့စီးကြားအစဉ်လက္ခဏာယက်တီမှုအတွက်မလုံခြုံမှုနဲ့ပြင်ပအန္တရာယ်ကျရောက်လာမဲ့အခြေကိုစိုးရိမ်စရာဖြစ်နေတယ်လို့သံမဟောင်း Derek Michel ကဆိုပါတယ်။ဒီပြဿနာအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်မှအဖြေရှိတယ်လို့လည်းသူကဆိုပါတယ်။ခေတ်သစ်မြန်မာနိုင်ငံဒါမှမဟုတ်မတူကွဲပြားခြင်းများစွာကိုစုစည်းညီညွတ်ရေးဆိုတဲ့နိုင်ငံထူထောင်ခဲ့တဲ့အခြေခံမူတွေကိုလမ်းညွှန်နိုင်သူကဒေါအောင်ဆန်းစုကြည်ပဲရှိတယ်လို့လည်းသူကဆိုပါတယ်။မြန်မာအစဉ်ကူးပြောင်းရေးအတွက်အမေရိကန်ဟာစောကြကြတဲ့နေရာကပါဝင်သွားမယ်။မြန်မာတွေဟာအမေရိကန်ကိုလူလာကြတယ်။အမေရိကန်စနစ်မှာအမှားယွင်းရှိတယ်ဆိုတာကိုမြန်မာတွေကသိကြပေမဲ့အမေရိကန်ကိုပဲမြန်မာတို့ကရွှေကိုစံထားတယ်လို့စံထားနေကြတယ်လို့ပြောကြားသွားတယ်ဆိုတဲ့အကြောင်းရေးသားထားပါတယ်ခင်ဗျာ။
အခုဆက်လက်ပြီး dealing with defamation အသေးရဖြတ်မှုကိုကင်တွယ်ခြင်းဆိုတဲ့ကောင်းစဉ်နဲ့ Lowy One ARD မှာရေးသားထားတဲ့သုံးသပ်ချက်ကိုတင်ပြလိုပါရစေ။ဆက်သွယ်ရေးပုံမှန် 66 ဂါကြီးဖြတ်သိမ်းဖို့ 11 Media Group အမှုဆောင်အရာရှိချုပ်ဒေါက်တာတန်ထွတ်အောင်နဲ့ Editor ချုပ်ဦးဝေဖြူတို့ကသူတို့အထင်းသိမ်းခံရပြီးနောက်မှာအစိုးရကိုတောင်းဆိုခဲ့ပါရစေ။သူတို့နှစ်ယောက်လုံးကိုရန်ကုန်တိုင်းအစိုးရကဆက်သွယ်ရေးပုံမှန် 66 ဂါကြီးနဲ့တရားစွဲအမှုဖွင့်ထားတာဖြစ်ပါရစေ။ဒါပေမဲ့လည်း 11 Media Group ကိုတိုင်းအချောင်းအမျိုးမျိုးနဲ့အခြားပုဂ္ဂိုလ်အများအပြားကိုဒီအငင်းပွားစရာပုံမှန်နဲ့ပဲတရားစွဲဆိုထားတာဖြစ်ပါတယ်။ဆက်သွယ်ရေးပုံမှန် 66 ဂါကြီးဆိုတာအင်တာနက်ဆက်သွယ်မှုကွန်ရက်ကိုအသုံးပြုပြီးအသေးရဖြတ်မှုနဲ့ထောင်ဒဏ်ချမှတ်ခံရနိုင်ပါတယ်။အခုလို 11 Media ကလည်းဒီပုံမှားနဲ့တရားစွဲခဲ့ပြီးသူတို့ကိုယ်တိုင်လည်းဒီပုံမှားနဲ့တရားစွဲခံထားတဲ့ဖြစ်ရပ်ကိုကြည့်ပြီးအခြားသတင်းမီဒီယာအဖွဲ့တွေအနေနဲ့ဒီပုံမှားကိုအသေးအချာဝေဖန်ဆန်းစစ်ဖို့ 11 Media ကအသေးဖြတ်မှုနဲ့တရားစွဲခံထားတဲ့သတင်းစာစီရာစီသူအောင်မြင့်ကဆိုရှယ်မီဒီယာပေါ်မှာတုံ့ပြန်ရေးသားခဲ့ပါတယ်။စစ်တပ်ကကြောထောက်နောက်ခံပေးထားတဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာဒီပုံမှန် 66 ဂါကြီးကိုပြဋ္ဌာန်းခဲ့တာဖြစ်ပေမဲ့အယက်သား NLD အစိုးရအာဏာရပြီး9လအတွင်းမှာစစ်တပ်ကနေသူတို့ကိုဝေဖန်သူတွေကိုဒီပုံမှန်အသုံးပြုပြီးတရားစွဲခဲ့ပါတယ်။ပန်မြန်မာရဲ့ထုတ်ပြန်ချက်အရဒီနှစ်အတွင်းပုံမှန် 66 ဂါကြီးနဲ့ဆွဲဆိုခံထားရသူပေါင်း29ဦးရှိပါတယ်။အရင်အစိုးရလက်ထက်မှာဒီပုံမှန်နဲ့ထောင်ချခံရတဲ့သူပေါင်း3ဦးပဲရှိခဲ့တာပါ။ ဆက်သွယ်ရေးပုံမှန်66ဂါကြီးကဒီမိုကရေစီအခြေခံကျင့်စဉ်စံနေနဲ့လွဲနေပြီးအားနည်းချက်တွေရှိနေတဲ့အတွက်အခုလိုအငင်းပွားစရာပုံမှန်နဲ့တရားစွဲခံထားရသူတွေကိုအစိုးရကလွှတ်ပေးတင်ကြောင်းပန်မြန်မာဒါရိုက်တာဦးမျိုးမြင့်ငင်းကလည်းပြောပါရတယ်။တစ်ဖက်မှာလည်းသတင်းတောက်တွေအနေနဲ့သူတို့ကိုယ်ပိုင်သတင်းအတွက်တာဝန်ယူရမှာဖြစ်တယ်လို့သတင်းကျဝတ်ကိုလည်းလေးစားလိုက်နိုင်ရမှာဖြစ်တယ်လို့ဆိုကြောင်းရေးသားထားပါတယ်ရှင်။
ဦးကျော်စံသားနဲ့မန်အင်ဂျင်နိုင်တို့တင်ဆက်သွားတယ်။ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်တွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ဒေါ်လာလာတန်တင်ဆက်ထားတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြအောင်ပါရှင
်။ဒီလိုနဲ့တင်ပြမယ့် idiom အသုံးကတော့
hard to swallow
ဖြစ်ပါတယ်။စာလုံးပေါင်းကHARD hard ga kitta DO2SWALLOW swallow ga myo cha da so lo zakwai thun ye dai yai dibe ga myo cha ya kitta bo shin di niya ma taman a phin no myo cha ya kitta ha asa sa phit bi me lo le idiom so re the white dibe ga ro lu tu u ni ne lek khan mu khet khe da ko so lo da phit par de di thong ne pat de lo George Rupi de u ma ko na sin ji cha ya aw
It's hard to swallow that women do not get equal pay with men for equal work.
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပေမဲ့လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ It's hard to swallow that women do not get equal pay with men for equal work.
လူတူအနေနဲ့လက်ခံမှုခက်ခဲတာကို idiom အသုံးရဘယ်လိုပြောမလဲ
hard to swallow
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာတော့ Brussels အခြေဆိုင် ADEX လို့ခေါ်တဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးရေးအဖွဲ့ကြီးက2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာသူရဲကောင်းစုကိုဒေါက်တာစင်တီယာမောင်ကိုချီးမြှင့်လိုက်ပါတယ်ရှစ်လေးလုံးဒီမိုကရေစီရေတော်ဘုံကြီးအပြီးမှာထိုင်းမြန်မာနယ်စပ်မဲဆောက်မှာမဲတော်စေကန်ကိုလူနာကရင်အနေငယ်နဲ့စားပြီးဖွင့်လှစ်ခဲ့ရမှာအခုဆိုရင်စေကန်ဟာမြန်မာတိုင်းရင်းဒုက္ခသည်တွေရွှေပြောင်းအလုံသမားတွေနဲ့မိဘမဲ့ကလေးငယ်တွေအတွက်လူမှုရေးနဲ့ကျန်းမာရေးလိုအပ်ချက်တွေကိုဖြည့်ဆည်းပေးနေရဌာနကြီးဖြစ်လာခဲ့ပါတယ်ခုလိုဒေါက်တာစင်တီယာမောင်ရဲ့လူသားချင်းစာနာမှုဆိုင်ရာစွမ်းဆောင်ချက်တွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်ကတင်ဆက်ပေးထားပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal. And I come back.
Doctor Sin Tia Maung Ha, 2016 ခုနှစ်လူသားချင်းစာနာမှုဆိုင်ရာသူရဲကောင်းစုရရှိတယ်ဆိုတဲ့သတင်းကိုကြားတဲ့အချိန်မှာကျမတို့အားလုံးအင်မတန်မှပဲဝင်းမြောက်ဝင်းတာဖြစ်ပါတယ်ဂုံလေးယူပါတယ်နောက်ပြီးတော့ဒီစုနဲ့ထိုက်တန်တဲ့လူတူကိုဒီစုပေးတဲ့အဖွဲ့ကနေပြီးတော့မှန်ကန်ကန်ရွေးချယ်လိုက်တယ်လူလေးကျမတို့ခန်းစားရပါတယ
်အဲ့ဒါကတော့ Brussels အခြေစိုက် ADEX ကလူသားချင်းစာနာမှုအထောက်အကူပေးရေးအဖွဲ့ကြီးကထိုင်းမြန်မာနယ်စပ်မဲဆောက်ရှိမဲတော်စည်းကမ်းကိုမတည်ခဲ့သူကရင်တိုင်းရင်းသူဒေါက်တာစင်ဒီယာမောင်ကို ADEX ရဲ့2016လူသားချင်းစာနာမှုသူရဲကောင်းစုချီးမြှင့်လိုက်တဲ့အကြောင်းNovember 16ရက်နေ့ကညညာကျက်ထွက်ပေါ်လာပြီးတဲ့နောက်ကနေဒါအခြေစိုက်အယ်ဘတ်တဆစ်တက်ကသူကကတိခဒေါက်တာဒေါကင်ဆောဝင်းကဂုဏ်ယူကြောင်း BOE ကိုပြောခဲ့တာဖြစ်ပါတယ်။ ADEX အဖွဲ့ကြီးရဲ့ဒီစုချီးမြှင့်ရခြင်းရည်ရွယ်ချက်ကလူသားချင်းစာနာမှုနဲ့ဖွံ့ဖြိုးမှုထောက်ကူပေးရေးလူ့အဖွဲ့အစည်းတွေမှာထူးခြားပြောင်မြက်စွာတာဝန်ထမ်းဆောင်ပေးမှုကိုအတိအမှတ်ပြုတာလည်းဖြစ်ပါတယ်။ဒေါက်တာစင်နီယာမောင်ကိုအခုလိုအတိအမှတ်ပြုချီးမြှင့်ရမှာကျမရဲ့ပညာပေးမှုနဲ့ပတ်သက်လို့သူရဲ့ဆွမ်းဆောင်ချက်လည်းပါဝင်တာဖြစ်ပါလေ။ဒါအပြင်ပြိပက္ခတံခံခဲ့ရတဲ့လူအဖွဲ့အစည်းတွေ၊ရွှေပြောင်းအလုပ်သမားတွေနဲ့အိုးအိမ်မဲ့ဖြစ်ကြရတဲ့ကလေးငယ်တွေကာကွယ်ဆောက်ရှောက်ပေးမှုတွေလည်းဒေါက်တာစင်ဒီယမောင်ရဲ့ဆွမ်းဆောင်ချက်ကြောင့်လည်းဒီစုကိုချီးမြှင့်ခဲ့တာဖြစ်ပါလေ။ဒ Dr. Dawkins Sowing ga
Dr. Sintia Maung ye di lu da chin sana mu san ya lu ngan ni a chang go pyo wa me so lo shin no pyo lu ma kou ma u a ro jam ma yi san ya pinya be ma so lo shin yin tu a jam ma yi kaisa go ba ma na ma le de lu du si go di jam ma yi ne pat tet de a ti pinya ri yauk aw lo phan phyu pe da de bai naw de khu a le di lu du ye jam ma yi Yuzu Sang Shang Mu, Lo Sang Bi, Nidhi, Jamma Yi Mu Bo, No Health Workers, Jamma Yi Luk Da, Yalet De, Kali Mui Bi Me, Siya Ma, Jamma Yi Kisa Wu Sang Yuan Nidhi Luk Da Da Ngo. Turo Lo Sang Ya Me, Kisa Ne Bata De, Jamma Yi San Ya Ati Binya Wu. Dede Cha Cha Gu Training Bo, No, Dike Gu Sini Di Ja Cha Cha Ma Ma Training Bi De, Lu training the car di chaula dandy, the nit dandy, nit dandy, the car bila yon ni makabu, chaula the car, the mamulushi, the nit the car, the seagang up, yala biro, moment in dandy, the anteaware, a little moment in Amazon, a drue, a yi, dule, sisire, biro nauta, jama yi, pinyane, patete, o a di sang, twishi jetty, nauson, the DNA, erariule, canchi bi, biro di jama yi, pinyabi, sayama, di tara, jama, lo sang. တဲ့အတွက်เนาะလူတူတွေစီကိုကျမကြီးနဲ့ပတ်သက်တဲ့အသိပညာတွေအင်မတန်ပြန့်ပွားအောင်ဆောင်ရွက်နေခဲ့တာပါနောက်တစ်ခုကဒီပရီပက်ခဖြစ်တဲ့အဲဒေတာမှာရှိတဲ့ဒီလူတူတွေနောက်ပြီးတော့ရှေ့ပြောင်းလုပ်သားတွေဆိုတာသူတို့ကကျမကြီးပြုစုဆောင်ရှားမှုအတွက် ဘယ်နေရာမှာမှလက်လမ်းမမိပဲနဲ့ဂျာမှလွတ်နေတာပေါ့နော်ဒီရှေ့ပြောင်းလုပ်သားတွေဆိုရင်လည်းသူတို့ကထိုင်းမှာလာပြီးတော့အလုပ်လုပ်တယ်ဒါပေမဲ့ထိုင်းနိုင်ငံကပေးတဲ့ဒီကျမကြီးဆောင်ရှားမှုစနစ်ကိုသူတို့မှခံစားခွင့်မရှိဘူးနောက်ကပရိပက်ခဖြစ်နေအရက်ဒေတာမှာရှိတဲ့လူလူတွေဆိုလို့ရှိရင်လည်းသူတို့မှနေရာဒေတာအတီတရားမရှိဘူး အဲ့လိုကင်ဆိုရတဲ့အတီတရားမရှိဘူးတနည်းတနည်းကိုစားဖို့တောက်ဖို့တောင်မှဟိုလက်လမ်းမီဖို့မလွယ်ဘူးပေါ့နော်အဲ့လိုဒုက္ခဖြစ်နေပြီးတော့ကျမကြီးပြုစုဆောင်ရှားမှုကိုလက်လမ်းမမီတဲ့လူတွေအတွက်ဆိုလို့ရှိရင်သူတို့ရဲ့ကျမကြီးပြဿနာဟာဒီဒေါက်တာစင်တီယာဦးဆောင်တဲ့ဒီမယ်တော်ဆေးကန်းဟာဒါသူတို့ရဲ့အားထားစရာပါပဲအဲ့တော့တနည်းတနည်းဆိုလို့ရှိရင်ဒီမယ်တော်ဆေးကန်းကိုလာကြတဲ့လူနာတွ
င်းလုပ်သားတွေရောဒါတွေမကဘူးတချို့ဘဝပြည်တွင်းမှာကျမရေးပြည်သူဆောင်ဆောင်မှုလက်လန်းမမီလို့မတတ်နိုင်လို့ဆိုပြီးတော့ဒီဘကိုးတို့မော်လမြိုင်တို့အဲ့လိုမျိုးနေရနေပြီးတော့ဒီမေတော်စည်းကမ်းကိုလာပြီးတော့စီးကူတာမှုခံတဲ့လူတွေအများကြီးရှိပါတယ်။နောက်တစ်ချက်ကတခါဒီရွှေပြောင်းလုပ်သားတွေရောဒီပတိပက္ခဖြစ်နေတဲ့เนาะနေရာဒီအတီတကြားမရှိတဲ့လူထုတွေကနေပြီးတော့မွေးဖွားတဲ့ကလေးငယ်တွေရှိတယ်နောက်တစ်ခါရှောင်းမျိုးမျိုးကြောင့်ပေါ့နော်မိဘမရှိတဲ့မိဘပြစ်ထားခံရတဲ့ဒါမှမဟုတ်လို့ရှိရင်မိဘကပฏิပက္ခဖြစ်တဲ့အယတ္တိတာမှာမမျှော်လင့်မဲ့ဆုံးပါသွားတဲ့ဒီမိဘမဲ့ကလေးငယ်တွေဟာခြားကျမရေးဒီလူမှုရေးကိစ္စပညာရေးကိစ္စအပြင်သူတို့မှာဒီတရားဝင်မွေးဖွားခွင့်လက်မှတ်မရှိတဲ့အတွက်သူတို့မှာတိုင်းပြည်မဲ့ကလေးတွေလို့ဖြစ်နေတယ်ထိုင်းနိုင်ငံမှာလည်းအတီတကြနေလို့မရဗမာပြည်မှာလည်းနေလို့မရအဲ့ဒီမိဘမဲ့ကလေးတွေအတွက်ဒီတရားဝင်မွေးဖွားခွင့်လက်မှတ်ဒီ birth certificate ရနိုင်ဖို့ကိစ္စကိုဒေါက်တာဆင်ကအများကြီးစူးစမ်းဆောင်ရွက်ခဲ့ပါတယ်။အဲ့လိုဆောင်ရွက်ခဲ့တဲ့အတွက်လည်းသူ့ရဲ့ဆောင်ရွက်ချက်ကအောင်မြင်ခဲ့ပြီးတော့အခုဆိုလို့ရှိရင်မိဘမဲ့ကလေးငယ်တော်တော်များများဟာသူတို့အတွက်ဒီတရားဝင်မွေးဖွားခွင့်လက်မှတ်ဒီရရှိကိုင်ဆောင်နေကြတာကိုတွေ့ရပါတယ်။နောက်တစ်ခုကလည်းဒီကလေးငယ်တွေပေါ့နော်မိဘမဲ့ရောဒီအခုနပြောတဲ့ရွှေပြောင်းအလုပ်သမားတွေရဲ့ကလေးတွေရောနေရာဒေသအတိတကျမရှိတဲ့လူထုတွေရဲ့ကလေးတွေရောသူတို့အဲ့ဒီကလေးတွေအတွက်ဆိုလို့ရှိရင်ဒေါက်တာစင်တီယမောင်ကနေပြီးတော့ဦးဆောင်ပြီးတော့ဖွင့်လှစ်ထားတဲ့စာတင်ကြောင်းတွေတော်တော်များများရှိပါတယ်နောက်တစ်ခုကအခုဒီမေတော်စေကန်းမှာဆိုလို့ရှိရင်လူရဟိုလာပြီးတော့ဒီတနေတကြီးကနေပြီးတော့လာဒီစေကန်းကိုရောက်အောင်လို့ကားတန်းခြေလျင်တန်းလှေတန်းစီးပြီးတော့လာကြတယ်ပေါ့နော်အဲ့တော့အဲ့ဒီလိုမျိုးအကြောင်းမျိုးမျိုးကြောင့်မလာနိုင်မဲနဲ့ကိုယ့်ရဲ့ရွာမှာပဲနေနေရတဲ့လူထုအတွေ့လဲတတ်နိုင်ကြများဒီဆေးဝါးကုသမှုနဲ့ပတ်သက်ပြီးတော့လက်လန်းမိအောင်ဆိုပြီးတော့နောက်အစီအစဉ်တစ်ခုကတော့ကြောပိုးအိတ်လုပ်သားဆိုတဲ့အစီအစဉ်ရှိပါတယ်အဲ့တော့ကြောပိုးအိတ်လုပ်သားတွေဆိုလို့ရှိရင်တကယ်ကိုကြောမှကြောပိုးအိတ်ထဲမှာဒီတနိုင်တပိုင်းဆေးဝါးတွေကိုတည်ဆောင်ပြီးတော့ဒီနေဆက်ဒေတာတခြားမှာရှိတဲ့တိုင်းရင်းသားကြီးွာတွေမြို့နယ်ကလေးတွေကိုလှည့်ပတ်ပြီးတော့ဒီအကုန်လုံးအတွက်လူမျိုးမရွေးဘာသာမရွေးအတွက်ကိုစီဝါကုသမှုဆောင်ရွက်နေတာပ
ါဒေါက်တာစင်ဒီယအနေနဲ့ပြီးခဲ့တဲ့နှစ်ပြည့်တွင်းကအာရှနိုဘယ်ညင်ညာရေးဆုလို့ခေါ်တွင်တဲ့ရေမွန်မက်ဆီဆီဆုကနေဒါနိုင်ငံကချီးမြှင့်တဲ့ John Humphrey လူမြောက်ရေးစု Sydney ရဲ့ငင်းကြံရေးစုစသဖြင့်စုပေါင်း20ကျော်လို့ကိုလက်ခံရရှိခဲ့တာဖြစ်ပါတယ်။ခုလိုငင်းကြံရေးနဲ့ပရဟိတလုပ်ငန်းတွေအတွက်သူ့ရဲ့စွမ်းဆောင်ချက်ပေါ်အတိမှပြုမှုနဲ့ပတ်သက်လို့ဒေါက်တာ Cynthia မောင်ပြောခဲ့တာက
ကျွန်တော်တို့ဒီဂျမားရေးအခြေပြုပြီးတော့ဆောင်ရွက်နေတဲ့လူတုအခြေပြုအဖွဲ့အစည်းတွေအနေနဲ့တော့ဒါအားတက်စရာဖြစ်ပါတယ်။အထူးသဖြင့်တော့လက်ရှိဒီ net set data မှာအထူးသဖြင့်တော့ဒီရွှေပြောင်းလူတုတွေနောက်တရင်သားခေတ်သားတွေမှာဆိုရင်ဒီဂျမားရေးဆော်ရှယ်မှုဆိုင်ရာနဲ့ပတ်သက်ပြီးတော့ဟိုလက်လံမမိမှုတရားဆက်လက်ရှိနေစေဖြစ်တဲ့အခြေအနေမှာပေါ့နော်ဒီဂျမားရေးဆော်ရှယ်မှုလုပ်ငန်းတွေကိုကျွန်တော်တို့ပို့ပြီးတော့ဥပဆောင်ရနိုင်မှုနဲ့ဖြစ်ဖြစ်ရောက်ဆောင်ရနိုင်မှုလောက်ကဲ့နိုင်မှုတွေအတွက်ဒါပို့ပြီးတော့ပံ့ပိုးမှုတွေလည်းဖြစ်စေပါလား
။အာရှရဲ့ Mother Teresa လို့တင်စားခေါ်ဝေါ်ခြင်းခံခဲ့ရသူဒေါက်တာ Cynthia နေနဲ့မြန်မာမျိုးသမီးတွေပေါ်ကြံပေးခြင်းနဲ့တူဒီသတင်းပတ်ရဲ့မြန်မာခန္ဓာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင်
။ဆိုတော့မျိုးသမီးအနေနဲ့ကတော့ဒါတစ်ပါးကအဖြစ်နဲ့ဒါမျိုးရင်းအနေနဲ့ဖြစ်စေအိမ်ထဲမှာဖြစ်လဲဒါတစ်ပါးကအရတော့ဒါဥမောင်းနေမိမတွေအမိသားစုကြောင့်ဝင်ဆောင်ရဲရတာဖြစ်တဲ့တကြောင်အမျိုးသမီးတိုင်းရလဲဒါကိုရဲ့အမိသားစုဆက်နိုင်ရေးကိုရဲ့ရဆက်နိုင်ရေးဆိုတော့ဒါအရင်အရင်တစ်ခါစိတ်ဝင်စားတဲ့အရှိလည်းဖြစ်ပါတယ်နောက်တော့ဒီကလေးဒီရဲ့ဆက်နိုင်ရေးပြညာရေးကလည်းသူတို့ကတော့ဆင်းရဲဖြစ်သွားတဲ့ဒေသတွေကအမတီဝင်တဲ့ဒေသတွေမှာဆိုလို့ရှိရင်ဒီအမိသားတွေကအိမ်မှာရှိတာနေတဲ့အခါကျတော့ဒီအမျိုးသမီးတွေကစက်စက်ရရပေါ့နော်လက်ရရရသာသာဆောင်ရရတာဖြစ်တဲ့ကြောင့်ပို့ပြီးတော့စွာလေးပေါ့နော်ရှိလာဖို့ဆိုတာကတော့သူတို့ပြည်မီပညာအသက်ပညာလေးပို့ပြီးတော့ရရှိလာနိုင်လို့လည်းလိုအပ်တယ်။ဆောင်ရည်နေမှာဟိုပါရရည်ဖြစ်ပြီးခေတ်ခြားဆက်ဆက်ဖို့ပါရရည်ဒီဒီကခေရှင်းနဲ့ခါမှဖြစ်စီပေါ့အမျိုးသမီးလေးကိုယ်ပိုင်ပါဝင်လို့ရအရေးကြီးပါတယ်။အဲကြောင့်မှန်တကယ်စစ်မှန်တဲ့ရှင်ချေရည်နဲ့အမျိုးသားပြည်နဲ့ပြည်ရည်ရှိတာကတော့ဒီအမျိုးသမီးလေးရှိတာပါဝင်ရဖို့ကပို့ရအရေးကြီးပါတယ်။
ဒေါ်လာသံစီစဉ်တင်ဆက်ထားတဲ့မြို့သမီးကဏ္ဍဖြစ်ပါတယ်ရှင်။အခုတစ်ခါမှာတော့ဒေါခင်မြို့သက်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ပါရှင
်။မြင်းတွေမကြခဏတုပ်လိရှိတဲ့မြန်မာနိုင်ငံမှာမြစ်ဆုံဒေတာတွေဆယ်တွေဆောက်တဲ့မဆောက်တဲ့ဘူမိဗေဒပညာရှင်တွေအမြင်ကိုသိရအောင်မြန်မာနိုင်ငံငရင်ကော်မတီအတွင်းမှဒေါက်တာမျိုးတန်ကိုမေးမြန်းပြီးတင်ပြပေးမှာပါမြစ်ဆုံဒေတာမှာဆယ်ပြန်ဆောက်ဖို့မဆောက်ဖို့အခုထိမေးမြန်းအခြေအနေမှာရှိနေပါတယ်ဒီနေရာဟာတောင်မြောက်နီးပါးတန်းနေတဲ့သခိုင်းပြည့်ရွဲ့အရှိတ်ကက်ရဲမှာရှိနေပြီးအရင်ကလည်းအားပြင်းငရင်လှုပ်ခဲ့ဘူးတဲ့နေရာပါဒါအပြင်ဆောက်မဲ့ဆယ်ကလည်းရေတိုလောင်မဲ့ပမာဏတိတ်ပြီးများတဲ့ဆယ်ဖြစ်နေပါတယ်ဒါကြောင့်တကယ်လို့များဆယ်ရီဆောက်ဖြစ်မယ်ဆိုရင်ထိခိုက်နိုင်တဲ့အနေအထားကဘယ်လိုရှိပါသလဲကြီးမားတဲ့ရေဖြည့်အားကြောင့်တွေ့လာနိုင်တဲ့ဆိုးကျိုးတွေကဘာတွေပါလဲ
မြစ်ဆုံကကြတော့ဟိုဒါတော့ကျွန်တော်တို့ကရှူတောင်မျိုးစုံကမြစ်ဆုံကြတော့စဉ်းစားရတာပေါ့ဗောနော်ဟိုကျွန်တော်ကငလင်းဆိုတာမျိုးတစ်ခုတည်းကြတော့ဟိုဆယ်ပဲတစ်ခုပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့ဟိုဆောက်မယ်ဆိုရှင်ငလင်း resistant design ပေါ့ကိုစောက်မယ်ဆိုရင်သူကစောက်လို့တော့အကြောင်းပြချက်ရတာပေါ့တိုးတော်လည်းပဲတခြားရှူတောင်းတွေကကြည့်ပြီးမှသာလေစောက်တဲ့မစောက်တဲ့ဆုံးဖြတ်ရတာပေါ့ဖြစ်တင်တာကတော့အသေးစိတ်လေးလားဆန်းစစ်ပြီးတဲ့အခါကျတော့ဒီစောက်တဲ့ဒီဇိုင်းနဲ့ဟိုတင်းနေမဟုတ်ဘဲနဲ့ assessment နဲ့မဟုတ်ဘဲနဲ့ပေါ့စောက်ပြီးတဲ့အချိန်အနာဂတ်အထိပေါ့သူတို့ဘာတွေလုပ်ပြီးနိုင်မလဲဆိုတဲ့ဟာမျိုးပါထည့်သွင်းပြီးတော့ပြောမယ်ဆိုရင်တော့ပိုကောင်းတာပေါ့ငလေးရှိတော့တခုရဲ့ကြည့်မယ်ဆိုလို့ရှင်တော့ဒီကောင်ဒီဇိုင်းပြည့်ရည်ရဲ့ကျွန်တော်ဒီရှေ့ဘက်ကရဲ့မှာရှိနေတယ်အတိတ်တုန်းကလည်းပဲ magnitude 7.6 ပတ်ဝန်းကျင်ထိလှုပ်ထားမှုတွေဟာရှိတယ်ဇိုင်းပြည့်ရည်က2000ဆနစ်တပေကျင်းငလေးရင်လှုပ်တဲ့အပိုင်းကလွဲလို့ပေါ့ကျန်တဲ့အပိုင်းတွေတော်တော်များများတယ်ငလေးရင်လှုပ်နိုင်ကြီးအလားအလာကလည်းနည်းနည်းများနေတာပေါ့ဆိုတဲ့အခါကျတော့ဘာမှ assessment မလုပ်ခဲ့ပဲနဲ့ငလေးရင်ဒီဇိုင်းထည့်မသွင်းပဲနဲ့ပေါ့ဟိုတမန်ကရှန်ကထည့်ပြီးအောက်ခဲ့မယ်ဆိုရင်တော့အဲ့ဒီအကြီးဆုံးပဲနောက်တစ်ခုကဟိုပမာဏကလည်းတင်ညာတဲ့ဟာကိုကြက်ရည်တွေကြောင့်မလို့ငလင်းလှုပ်ခဲ့မယ်ဆိုလို့ရှိရင် downstream မှာရှိနိုင်တဲ့နေရာတွေရဲ့ effect ပေါ့ဒါစဉ်းစားရမှာပေါ့နောက်တစ်ခုကကျတော့ရေတူလောင်လိုက်လို့မလို့သူကဟိုအောက်ခံအကြောက်တွေရဲ့ resistant ပေါ့ခန္ဓာရည်အားကို ပျက်စီးစေပြီးတော့ငလျင်လှုပ်နိုင်တာပေါ့ကျွန်တော်တို့ server induce earthquake ခေါ်တာပေါ့လေဟိုဒါမျိုးတွေပါလေလက်ချင်နိုင်တယ်သူတို့တိရုပ်ပါလေဖြစ်ထားဖို့ရထောက်ထားတွေရှိနေတယ်ဟိုအတိကျတာကျွန်တော်မမှန်းနိုင်တာနောက်တစ်ခါအိန္ဒိယတို့ပါတော့မှလည်းဒီ dam တွေပါလေရေတုံလုံးလိုက်လို့မလို့ငလျင်တွေပါလေလှုပ်ပြီးတော့ဆယ်တွေကျူးကြပြီးတော့ downstream မှာရှိနေတဲ့နေရာတွေမှာ flooding တွေဖြစ်ပြီးတော့လူတွေပေပျောက်ပျက်စီးများတာတွေရှိထားဖို့ရစံနမူနာတွေရှိနေတာဆိုတော့ကျွန်တော်တို့ကဟိုစောင့်မဲ့ project တွေထဲမှာသူတို့ဘာတွေဘာတွေလုပ်မယ်ဆိုတဲ့ဟာမျိုးတွေကိုအသေးစိတ်လေ့လာပြီးမှဒါလေခွင့်ပြုတဲ့မပြုတဲ့ပေါ့ဒါကလည်းရှုထောင့်တစ်ခုတည်းကျန်တဲ့ဟာတွေအများကြီးရအောင်စောင့်ပြီးခဲ့မယ်ဆိုရင်လည်းဘာတွေဆက်လုပ်မယ်ဒါတွေအားလုံးဖြစ်ပြီးမှဒါလေ assessment လုပ်ပြီးမှဒါလေကျွန်တော်အနေနဲ့ဆုံးဖြတ်တက်လာ
ဟုတ်ကဲ့ဒီအောက်ခံကြောက်တီးရဲ့အနေထားပေါ့နော်ဆယ်ပြိုကျလို့အောက်ခံကြောက်တီးရဲ့အနေထားအားရော့သွားပြီးတော့လှုပ်တဲ့ငလျင်နဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါစင်
။ငလျင်ကတဘာဝဖြစ်တဲ့ငလျင်ရဲ့ကြီးမားတဲ့ deputy ပေါ့နော်လူတွေရဲ့ဟိုအကြောင်းပယောကအကြောင်းဖြစ်တဲ့ငလျင်ဆိုတော့မျိုးခွဲတာ။အဲတော့စကိုင်းပြည့်ရဲ့ရှိပဲမှာရှိနေလို့မလို့ဒါပေးကြတယ်။သူ့တဘာဝအကြောင်းဖြစ်တဲ့ငလျင်အကြောင်းဒီဟာပြည့်စည်နိုင်တယ်ပေါ့။human debris အကြောင်းဖြစ်တယ်ဆိုတာကခုနပြောလိုက်တဲ့ဆယ်တွေမှာပိတ်ပြီးတော့ရေတူလောင်လိုက်ပြီးဆိုလို့ရှိရင်အောက်ခံကျောက်တည်ရဲ့ပေါ့ water pressure ပေါ့နော်အဲ့ကောင်လေးကပြောင်းသွားတာပေါ့အဲ့လိုပြောင်းတဲ့အချိန်မှာပြည့်ရည်ရဲ့ဘေးအနားမှာရှိနေရဆိုရင်ပူတောင်မှပဲဒီ form တွေပေါ့ rupture ဖြစ်ဖို့ပေါ့ဒီကျောက်တွေ rupture ဖြစ်ဖို့တွေပူတောင်မှသူကတွန်းအားပေးတဲ့အတွက်ကြောင့်မလို့ပြေထားရတာပေါ့ဆိုတော့ဆယ်တွေအများစုမှာဆယ်ဆောက်ပြီးပြီဆိုတာနဲ့တကယ်နဲ့ထင်အဲ့ဒီဆက်ပတ်ဝန်းကျင်မှာငလျင်တိုင်းတာဆက်တွေတက်ဆင်ပြီးတဲ့အခါကျတော့အများအားသူကပါလုပ်ပေးရတယ်ဆိုမော်နီတာရင်လုပ်ပေးရတာ။အဲ့တော့ငလျင်လေးစစ်လှုပ်လာပြီးပြီဆိုတဲ့နေရာတွေဘာတွေကျုံးဟိုပြုလုပ်တင်တယ်ပေါ့။ဥမာဆဲတူလောင်ထားတဲ့ရေတွေကိုပုံမှန်လှုပ်ပေးတာတို့ဘာလို့စသဖြင့်ဒါမှမဟုတ်လှုပ်ပေးရတာပေါ့။အဲ့လိုမျိုးမော်နီတာရင်လုပ်တာမှုရှိမှသာလေဒီဆဲကြောင်ပေါ့ဖြစ်နိုင်တဲ့တဘာဝဘေးအန္တရာယ်ထူးသဖြင့်ငလျင်ပေါ့ပြရှုထောင့်မှကြည့်မယ်ဆိုရင်ဟိုဒါမျိုးတွေကိုကျွန်တော်တို့ကရှောင်ရှားနိုင်မှာပေါ့။ဒါရီရလည်းပဲပြိထားအတွက်ချက်ရမယ်စဉ်းစားမယ်ထင်ပါအဓိကကြတဲ့အချက်တစ်ချက်ပေါ့ဟုတ်
ဟုတ်ကဲ့ဆိုတော့ဒီ downstream effect ပေါ့နော်ဒီမြစ်ကြောင်းရဲ့အောက်ပိုင်းဆယ်ဆောက်ထားတဲ့နေရာရဲ့အောက်ပိုင်းရဲ့ effect ထင်ပါဥပမာဆိုရင်မြစ်ဆုံဆဲလို့နေရာမျိုးမှာမြစ်ကြီးနားကိုဘယ်လောက်ထိထိခိုက်နိုင်မှာလဲဆင
်ဒါကတော့ကျွန်တော်တို့အဓိကတော့ပြောလို့မရပေါ့အဓိကပြောလို့မရဘူးဆိုတော့ကျွန်တော်တို့ကိုလိုက်ကဟိုကဟိုနည်းနည်းလေးစာပေးလုပ်မထားသေးတာပေါ့ topography ရရောဆယ်ထဲမှာကျွန်တော်တို့ရေအမောင့်ပေါ့ဘယ်လောက်ထိတူလောင်မလဲဆိုတာရောပေါ့နောက်ကဘာဆယ်မျိုးစားလဲဟိုဒါမျိုးတွေကစပေါ့အားလုံးတွက်ချက်ပြီးမှဒါလေတော့ဒီကြီးနာတော့အဲ့ဒီပတ်ဝန်းကျင်ဒေတာတွေကိုဘယ်လောက်ထိ effect ဖြစ်နိုင်မလဲဆိုတာမျိုးကိုအတိအကျပြောလို့ရပါပေါ့ anyway ပေါ့ဟို effect ကတော့ဖြစ်နေဆိုရင်တော့အနည်းနဲ့အများပဲဟိုထိခိုက်ဖို့တော့ဒါဟိုဒီဟာရတော့ရှိနေတာပါအဲ့လိုမျိုးသိနေခြင်းလဲဆိုရင်တော့သိနေတယ်ဆိုတော့ခုနကျွန်တော်ပြောလို့ပေါ့ဟိုမဆောက်ခင်ကတည်းကဒါဒီအလုံးဘလောက်အမောင်းတူလောင်းမလဲတကယ်လို့များတော်တဆပြည့်စုံခဲ့ဆိုလို့ရှိရင်အဲ့ downstream area တွေမှာဘယ်နေရာအထိ effect ဖြစ်နိုင်မလဲဒါကြောင့်မလို့ risk ပေါ့ဟိုဘလောက်ရှိနိုင်မလဲဒါတွေဟိုရှောင်ရှားနိုင်ဖို့ရအတွက် plan တွေရောဘလို့ချထားကြလဲဆိုတာမျိုးကြီးပါကျွန်တော်ထိပ်သိမ်းတွေ့ချင်ရတော့ပါပေါ့
ဒါမြစ်ဆုံအတွက်စဉ်းစားရမယ့်အချက်တွေပေါ့နော
်ဟုတ်ကဲ့ပါဟုတ်ပြီးခဲ့တဲ့အစိုးရလက်ထက်ကဒါကြီးကိုမရနာခင်တော့ကဘူမိဗေဒပေါ့ MGSD ရောဘူမိဗေဒပညာရှင်တွေရောငလီလီရောပထဝီရောနောက်တစ်ခါဇီဝမျိုးခွဲတွေအားလုံးပေါင်းပြီးတဲ့အခါကျတော့ UMFCCI မှာအဲ့ဒီရဲ့ရေဆုံစီမံကိန်းအကြောင်းကိုကျွန်တော်တို့ခေါ်ပြောပွဲလေးတစ်ခုလုပ်ပြီးမယ်ဘူမိသိပ္ပံတွေအခုစီပြင်ပါတာဟဲ့ဆိုတော့အားလုံးအဲ့တုန်းကဝိုင်းဆွေးနေတဲ့အခါကျတော့မဆောက်ဖို့ဆပ်ဖို့လုပ်တဲ့ဒီပါရမီတာတွေကပုံရနေတာပေါ့အဲ့တုန်းကတော့ကျွန်တော်တို့အားကုန်လုံးပေါ့ပညာရှင်တွေဒီခုနပြောတဲ့ပထဝီနော် environmentတော့ geotechnical georesource အားလုံးပေါင်းပြီးတော့ပြောရတဲ့အခါကျတော့ရာဂိုင်းလုံးတော်တော်များများလားအဆောက်အအုံမျိုးဆိုပြီးကျွန်တော်တို့အကြံပြုဘူးလေ
မြန်မာနိုင်ငံငရင်ကော်မတီကအတွင်းမှုဒေါက်တာမျိုးတန်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်တ
ော်ခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြကြရတာပါ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ဆီးရီးယားပြည်သူတွေကိုဓာတုလက်နက်တွေနဲ့တပ်တရအခြေမြောက်တိုက်ခိုက်တာဟာအာဆတ်အစိုးရရဲ့လက်ချက်ဖြစ်တယ်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးသူများအဖွဲ့ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါရတယ်။
2016အောက်တိုဘာလမှာနောက်ဆုံးထုတ်ပြန်လိုက်တဲ့ဒါရုလက်နဲ့အတုံးပြုမှုကုလသမဂ္ဂပူရဲစုံစမ်းစစ်ဆေးရေးအစီရင်ခံစာ GIM ရ Quiminus မြို့မှာ2015ခုနှစ်အတွင်းဆီးရီးယားအစိုးရတပ်ကကလိုရင်းတန်းဝဲပါတဲ့ဒါရုလက်နဲ့တိုက်ခိုက်တယ်ဆိုပြီးတော့သုံးသပ်ထားပါတယ်။2014ခုနှစ်တောင်မင်းနပ်မြို့မှာအလားတူနီလန်းတွေနဲ့တိုက်ခိုက်ခဲ့ပါတယ်။ဒါအပြင်2015ခုနှစ်မှာလဲဆမင်းမျိုးကအရက်သားရီပေါ်ကိုရဟတ်ရင်ပေါ်ကနေအစိုးရတပ်ကစီပိုင်းပုံဓာတ်ရုပ်လက်နက်တွေကျဲချခဲ့တယ်ဆိုတာကို GIM က2016ဩဂုတ်လမှာစစ်ဆေးတွေ့ရှိပြီးမှဒီအစီရင်ခံစာထွက်ပေါ်လာတာပါ။ဒါအပြင် IS အကြမ်းဖက်သမားတို့ကလဲ2015ခုနှစ်အတွင်းမာရီယာမျိုးမှာအစိတ်တန်းငွေတွေနဲ့တိုက်ခိုက်ခဲ့တယ်လို့အစီရင်ခံစာမှာထည့်သွင်းဖော်ပြပါရယ်။ဓာတ်ရုပ်လက်နက်တွေကိုအသုံးပြုသူတွေအသုံးပြုဖို့ကြံစည်သူတွေရဲ့လုပ်ရက်တွေကိုထိန်းချုပ်ထားဖို့သိအရေးကြီးတယ်ဆိုတာကို JIM ကောင်းဆောင်တွေကထားလောင်းအတီးပြုကြပါရယ်အာဆတ်အစိုးရကသူ့ပြည်သူတွေအပေါ်ဓာတ်ရုပ်လက်နက်တွေနဲ့စနစ်တကျအကြိမ်ကြိမ်တိုက်ခိုက်နေတယ်ဆိုတာကျွန်တော်တို့နဲ့နဲ့ချီသိထားပြီးသားဖြစ်တယ်လို့ JIM စုံစမ်းစစ်ဆေးမှုကဒါကိုထပ်ပြီးတော့အတီးပြုပေးလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနလက်ထောက်ပြောခွင့်ရမတ်ဒိုနာကပြောပါရယ်တကမ္ဘာလုံးကကာလကြာရှည်စွာဆန့်ကျင်ခဲ့တဲ့ဓာတ်ရုပ်လက်နက်အသုံးပြုမှုကိုအာဆတ်အစိုးရကပြောင်ပြောင်တင်းတင်းအာခံလိုက်တာဖြစ်တယ်ဆိုပြီးအမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရ Net Price ကကြေညာချက်ထုတ်ပြီးတော့ပြစ်တင်ရှုံချပါတယ်။ဒီတိုက်ခိုက်မှုကိုတာဝန်ခံမှုရှိလာအောင်အမေရိကန်ပြည်ထောင်စုအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ဓာတ်ရုပ်လက်နက်အသုံးပြုမှုတာစီရေးအဖွဲ့ OPCW အပါအဝင်နိုင်ငံတကာမဟာမိတ်တွေနဲ့ပူးပေါင်းပြီးတင့်တော်တဲ့တန်တမာရေးနီလာတွေနဲ့လုပ်ကိုင်သွားမယ်လို့ဆိုပါတယ်။ကုလသမဂ္ဂပြတ်တမ်းချက်နှစ်သုံးတစ်လေအရကျိန်အမျက်လုပ်ငန်းတွေကို2016နိုဝင်ဘာလ18ရက်နေ့အထိရပ်တိုးပြီးတော့လုပ်ကိုင်သွားဖို့အောက်တိုဘာလ31ရက်နေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီကတညီတညွတ်တဲ့အတည်ပြုပေးလိုက်တာပါဒီလိုရက်တိုးမှာတော့ JIM ကိုပြန်ပြီးတော့ရက်တိုးမလားဆိုတော့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေတစ်နှစ်ပတ်လုံးဆွေးနွေးလာတဲ့သဘောတူညီမှုရဖို့လုံလောက်တဲ့အချိန်ရလာစေမှာဖြစ်ပါတယ်ဒီလိုရက်တိုးလိုက်ခြင်းအပြင်ဆီးရီးယားမှာဓာတ်ရုပ်လက်နက်အသုံးပြုတဲ့ဆရွက်ဆရန်းတွေကို JIM ကဆက်ပြီးတော့လေ့လာနိုင်မှာပါကုလသမဂ္ဂလုံခြုံရေးကောင်စီပြန်နှံ့ချက်နှစ်သုံးတစ်လေးကိုအတည်ပြုလိုက်တဲ့အပေါ်ကုလသမဂ္ဂဆိုင်ရာအမေရိကန်အမြေရန်သူတန်အမတ်မီရှယ်ဆီဆွန်ကကြိုဆိုလိုက်ပါတယ်။ဒါအပြင်ဒါရုလက်နက်နဲ့တိုက်ခိုက်မှုမှာပါဝင်ပတ်သက်နေသူဘယ်သူကိုမဆိုကုလသမဂ္ဂလုံခြုံရေးကောင်စီကရှုံချသွားမှာဖြစ်တယ်လို့ JIM ကအထူးကလုတ်ကိုင်းပေးတော့မှာဖြစ်တယ်လို့မီရှယ်ဆီဆွန်ကပြောပါတယ်။အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရ Net Price ကလည်းလူအစုလိုက်အပြုံးလိုက်တည်ကျပျက်စီးစေတဲ့လက်နက်အသုံးပြုမှုကိုနိုင်ငံတကာကတီးခတ်မှာမဟုတ်ဘူးဆိုတာခိုင်မာတဲ့သင်ကိစ္စတွေပြရမယ်လို့ပြောပါရရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။သတ္တရှင်တို့ခုနားဆင်ခဲ့ကြတာကအမေရိကန်အစိုးရရဲ့သဘောထားအမြင်မင်းဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းကိုထပ်ပြီးအသိပေးပါရစေရှင်။ဒီဝေကနေစနေနေ့မနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါအခုဒီခါမှာတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုမန္တန္တာချန်ကကြီးညာပေးပါမယ်ရှင
်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်သူ့အစိုးရအဖွဲ့အစ်မှရှစ်နှစ်ကျော်ပြည့် Republican ထက်လွတ်တော်မတ် Jeff Sessions နဲ့ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ညွှန်ကြားရေးမှူးဖြစ်အောက်လွတ်တော်အမတ် Mike Pompeo တို့ကိုရွေးချယ်လိုက်ပါတယ်ရွေးချယ်ခံရသူနှစ်ဦးစလုံးဟာ Conservative အမကန်တွေဖြစ်တယ်လို့ထင်ရှားသူတွေကပြောကြပါတယ်အထက်လွတ်တော်အမတ် Sessions ဟာ Trump ရဲ့မဲဆွယ်စည်းရုံးမှုတွေမှာအစောပိုင်းကလေးကအခိုင်အမာထောက်ခံခဲ့သူဖြစ်ပါတယ် Kansas ပြည်နယ်ကအောက်လွတ်တော်အမတ် Pompeo ကတော့2010ပြည်နှစ်က Congress လွတ်တော်မှာရွေးချယ်ခံရတဲ့ Republican Party တွင်ကသဘောထားပြင်းထန်တဲ့ Tea Party အဖွဲ့ဝင်ပထမအတုံးမှာတဦးအပါဝင်ဖြစ်ခဲ့ပါတယ်အငိမ့်စားဒုတိယဗိုလ်ချုပ်ကြီး Mike Flynn ကိုလည်းအမျိုးသားလုံခြုံရေးအကြံပေးအရာရှိဖြစ်တဲ့ Trump ကကြာတာပရိနေနှောင်းမိုက်မှာကြေညာခဲ့တာဖြစ်ပါတယ်။မကြမီရာထူးတက်တန်ကုံဆုံးတော့မဲ့ American ပြည်ထောင်စုကသမ္မတ Barack Obama ဟာဥရောပရှင်မဟာမိတ်တွေကိုနှုတ်ဆက်စကားပြောဆိုရမှာဥရောပအနေနဲ့ American ရဲ့ခိုင်မြဲတဲ့ထောက်ခံမှုကိုဆက်လက်ရရှိသွားမှာဖြစ်တယ်လို့မဟာမိတ်တွေအနေနဲ့လည်း Russia နဲ့ပတ်သက်လို့ယက်တီချက်ခိုင်မာကြဖို့တိုက်တွန်းလိုက်ပါတယ်။သမ္မတတယောက်အနေနဲ့ဥရောပကိုနောက်ဆုံးကြိမ်သွားရောက်တဲ့ခီးစဉ်တွင်သမ္မတ Obama အဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။အနောက်အုပ်စုဒီမိုကရေစီတရေတဲရာဒီဂရိနိုင်ငံကနေစတင်တဲ့၄ရက်ကြာခီးစဉ်ပြီးတောက်ကြနေမှာဗာလင်မျိုးကနေပီရူးနိုင်ငံကိုထွက်ခွာသွားတာဖြစ်ပါတယ်။အမေရိကန်အစိုးရတဲ့မှာနိုင်ငံသားရေးဝန်ကြီးဖြစ်တာဝန်ပေးခံရနိုင်ဖို့ရှိသူတူအဖြစ်မကြသေးခင်ရပိုင်းတွေကမှပြောဆိုနေတဲ့ Mick Romney နဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်တို့ဟာစနေနေ့မှာတွေ့ဆုံဖို့ရှိနေတယ်လို့ထရန့်ရဲ့အစိုးရတဲ့တာဝန်လွှဲပြောင်းလက်ခံယူရေးစီစဉ်နေတဲ့အဖွဲ့ကပြောဆိုခဲ့ပါတယ်
။သတင်းကြီးချုပ်ကိုမန္တလေးချန်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမူကတော့မန္တန်ထွေဖြစ်ပြီးတော့အင်ဂျင်နီယာကတော့ Zenith Abdulrahman ဖြစ်ပါတယ်။ကျမအီသန်စမရှင်VOA American တာမနက်ဖက်မြန်မာဘာသာစီစဉ်ကုန်မြန်မာစံတော်ချိန်မနက်6:00နာရီနေ့9:00အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။
VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောနေ့တစ်နေ့ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.